Welcome to the Voice of America in Burmese.
မြန်မာညချမ်းမတော်ရရှိများရှင်ဗီရီမြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ3ရက်နေ့စနေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်ကျမကတော့စုမြတ်မှုပါရှင်မြန်မာနိုင်ငံမှာရောက်နေတဲ့ Hollywood ရုပ်ရှင်မင်းသမီး Angelina Jolie ပြစ်ထားဒီကနေ့မှာတော့ဆန်းစုကြည်နဲ့အတူလှိုင်းသားရဆက်မှုစုံကိုတွားရောက်လေ့လာပါတယ်ရှင်ဘီဒုက္ခတွေအတွက်ဒီအစိုးရအနေနဲ့လုံလောက်ထျောက်တဲ့အကူအညီပေးဖို့အတွက်ဒုက္ခတွေတောင်းဆိုနေပါတယ်။တခါရွေးကောက်ပွဲဝင်မဲ့ NLD ပါတီရဲ့တနင်္ဂနွေလုံးမဲစင်းဒီကနေ့ထွက်လာခဲ့ပါပြီ။ဒီလိုမျိုးသတင်းတွေကိုကိုအောင်နဲ့အတူကြည့်ညာပေးပါမယ်ရှင်။
ဒီကနေ့ထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂကိုယ်စားလှယ်အနေနဲ့ရောက်လာတဲ့ Hollywood မင်းသမီး Angelina Jolie ပြစ်ထားဒီကနေ့လိုင်းတာရာဆက်မှုဆောင်ကိုတွားရောက်လေ့လာခဲ့တဲ့သတင်းဓာတ်အပြင်ရေဘေးသင့်ပီသူတွေအနေနဲ့ကုညီရေးအထောက်ပံ့ပစ္စည်းတွေကိုရရှိဖို့အခက်ခဲနေတဲ့အကြောင်း
ဟုတ်ပါတယ်ရသူတို့အိမ်သူတို့ညမှာသူတို့ကခိုကန့်နေရတာဒီကယ်ဆယ်ရေးစကန်အထိလာဖို့ကသူတို့အကြက်ကဘလို့မှမဖြစ်နိုင်ဘူး။ဒါမှမဟုတ်ဒီပစ္စည်းတွေကတော့ဘာပဲလက်ကျိုးကြားရ
နိုင်ကူညီမှုအသင်းဩဂတ်ထရုပ်ရှင်တရုတ်ဆောင်ဦးကျော်သူကပြောပြသွားတာပါ။ဒီနောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကန်တာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့စနေနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးကြပါအောင်ရှင်။
မြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပဋိပက္ခရရဲ့ဆိုးကျိုးစိန်ခေါ်မှုတွေနဲ့နိုင်ငံရဲ့အနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုကူညီဖို့အတွက်မြန်မာနိုင်ငံမှာရောက်နေတဲ့ Hollywood ရုပ်ရှင်မင်းသမီး Angelina Jolie ပြစ်ထားဒီကနေ့မှာဒေါင်ဆန်းစုကြည်နဲ့အတူလှိုင်းသားရဆက်မှုစုံကိုတွားရောက်လေ့လာပါတယ်။ဆက်ရုံအလုပ်သမားတွေစုတည်ကြတဲ့အိမ်ကိုတွားခဲ့တဲ့ Angelina Jolie ပြစ်ထားမြန်မာနိုင်ငံကဆက်ရုံလုပ်သားတွေရဲ့လောက်ခလာဆာနဲ့လုပ်ငန်းခွင်တွင်အခြေအနေတွေကိုမေးမြန်းလေ့လာခဲ့ပါတယ်။ဒေါ်ဆန်းစုကြည်နဲ့ Angelina Jolie ပြစ်တို့ဟာဒီလှန်သားရကျူးကျော်ရက်ွက်ထဲကနေအိမ်တွေထဲကိုလည်းမထင်မှတ်ပဲဝင်ရောက်ပြီးတော့ကျူးကျော်နေရသူတွေရဲ့နေရေးထိုင်ရေးပညာရေးအခြေအနေတွေအပြင်မဲစင်းကိစ္စတွေကိုလည်းလေ့လာသွားကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အနေနဲ့ရောလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတားဆီးကာကွယ်ရေးအဖွဲ့ကိုပူးတွဲတည်ထောင်သူအနေနဲ့ပါမင်းသမီး Angelina Jolie ပြစ်ထားမြန်မာနိုင်ငံကိုလာရောက်နေတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံတော်ဝင်နေရာတော်တော်များများမှလွန်ခဲ့တဲ့ဆယ်ကျော်ကစပြီးမိုးတည်ထန်စွာရွာသွန်းလာကြောင်းမြေကြီးတက်လာတဲ့အပြင်ဘင်္ဂလားပင်လယ်ော်မြောက်ပိုင်းကလာတဲ့ကိုမန်မုန်တိုင်းဝင်ရောက်လာတာကြောင့်ရခိုင်ပြည်နယ်မှာလူသေဆုံးမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းကလေးမြို့မှာလည်းရေဘေးဒုက္ခသည်တွေရဲ့အနေကအတော်လေးကိုစိုးရိမ်စရာဖြစ်နေလို့အာနာပိုင်ဒီဘက်ကထိရောက်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအများဆုံးဆောင်ရွက်ပေးဖို့ကလေးဒေသခံတွေကပြောပါရယ်ဒီကနေ့မနက်ပိုင်းမှာတော့သမရဦးသိန်းစင်ဟာရေကြီးမှုတန်ဆိုးဆိုးဝါးခံရတဲ့စကိုင်းတိုင်းဒေသကြီးကိုတွားရောက်ကြည့်ရှုစစ်ဆေးနေပါရယ်ရေဘေးတံတွေခန်းစားနေရတဲ့ပြည်သူတွေနဲ့ပတ်သက်လို့ရေဘေးတံကိုကြိုတင်သတိပေးမှုအားနည်းတာတွေနဲ့သတင်းနှစ်ပတ်ကြာတဲ့အထိကယ်ဆယ်ရေးလုပ်ငန်းတွေထိထိရောက်ရောက်လှုပ်ဆောင်ဖို့အားနည်းပြက်ကွက်ခဲ့တယ်ဆိုပြီးအစိုးရကိုဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာသမရကအခုလိုကြီးရှုစစ်ဆေးဖို့တွားရောက်တာပါ
NLD ပါတီရဲ့ဒီလာမယ့်2015အထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်စည်းရင်းကိုထုတ်ပြန်လိုက်တာမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပါဝင်ပြီးတော့ရှင်ပြိုင်မယ်လို့နာမည်ထွက်နေတဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတချို့စည်းရင်းမှာမတွေ့ရပါဘူး88မျိုးဆက်ခေါင်းဆောင်ကိုကိုကြီးနဲ့88အဖွဲ့ဝင်တချို့ဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညွညွသိန်းရန်ကုန်တက္ကသိုလ်ပါမောက်ခချုပ်ဒေါက်တာအောင်သူတို့ကိုအခုထုတ်ပြန်တဲ့စည်းရင်းထဲမှာမတွေ့ရပါဘူးကိုယ်စလဲအချို့ကတော့ဒီမူလမဲဆန္ဒနယ်ကမဟုတ်တော့ဘဲနဲ့တခြားနေမျိုးတွေကနေပြီးတော့ဝင်ရောက်ရှင်ပြိုင်ဖို့စည်ရင်းပေါက်တယ်လို့တချို့ကိုယ်စလဲတွေကတော့ပြန်လည်ဝင်ရောက်ရှင်ပြိုင်တာမျိုးမရှိတော့ပါဘူးရွေးချယ်မှုအပေါ်မှာဒီပါတီဝင်တချို့နစ်နာတာတွေမကျေနပ်တာတွေရှိနိုင်ပါတယ်လို့ NLD ဗဟိုကော်မတီဝင်ဦးထွန်းထွန်းဟိန်က VOA မြန်မာပိုင်းကိုပြောပါတယ်လျှောက်ထားသူတွေကိုမြို့နယ်တိုင်းဗဟိုအောင်နိုင်ရေးစတဲ့အဆင့်ဆင့်ကနေစီစစ်ပြီးတော့ဗဟိုကော်မတီကနေဆုံးဖြတ်ပေးခဲ့တာလို့လည်းဦးထွန်းထွန်းဟိန်ကပြောပါတယ်ပါတီအနေနဲ့အသေးအချာဖိတ်ခေါ်ထားသူတွေကိုတော့ကိုယ်စားလှယ်စည်းရင်းနဲ့ပါဝင်နိုင်ဖို့အသေးအချာစီစစ်ဆောင်ရွက်ခဲ့ပါတယ်လို့လည်းဆိုပါတယ်ရွေးကောက်ပွဲအတွက် NLD ပါတီအနေနဲ့ပါဝင်ရှင်ပြိုင်ဖို့လျှောက်ထားသူ 3,000 ကျော်ရှိခဲ့ပြီးတော့အဲ့ဒီထဲကနေ 1,090 ကိုရွေးချယ်ပြီးရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီ2010ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကိုသပိတ်မှောက်ခဲ့ပြီးတော့2012တော်တော်ကြားဖြတ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့ပါတယ်။ကြားဖြတ်ရွေးကောက်ပွဲတွေအတွင်းမှာဒီမဲဆန္ဒနဲ့43နေရာမှာအနိုင်ရရှိခဲ့ပါတယ်။1990ရွေးကောက်ပွဲတုန်းကဒီတနိုင်ငံလုံးမဲအများစုနဲ့အနိုင်ရခဲ့တဲ့ NLD ပါတီကအခုရွေးကောက်ပွဲကြရင်လည်းထပ်ပြီးတော့အပြတ်အသတ်အနိုင်ရဖို့မျှော်လင့်ထားတယ်လို့ပြောပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 ကာ လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်Pacific ဒေသနိုင်ငံတွေကြားမှာကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲဟာသဘောတူညီမှုမရဘဲနဲ့ပြီးဆုံးသွားပါတယ်။ TPP လို့ခေါ်တဲ့ Pacific ဒေသနိုင်ငံများကုန်သွယ်ရေးသဘောတူညီမှုစာချုပ်အတွက်နိုင်ငံပေါင်း12နိုင်ငံကကိုယ်စားလှယ်တွေဟာ Hawaii ကျွန်းမှာသတင်းတပတ်ကြားအချိန်နဲ့ဆွေးနွေးခဲ့ကြပေမဲ့သဘောတူညီမှုမရခဲ့ကြတာပါ။ American ကုန်သွယ်ရေးကိုယ်စားလှယ် Michael Froman ကတော့တောက်ချာနေနှောက်မိုက်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာသိတာတဲ့တိုးတက်မှုတွေရရှိခဲ့ပြီးတော့မခြားခင်မှာသဘောတူညီမှုကိုပြီးသက်ရရှိမယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းပြောခဲ့ပါတယ်။ TPP ကုန်သွယ်ရေးသဘောတူစာချုပ်အတွက်ညှိနှိုင်းဆွေးနွေးနေကြတာနှစ်နဲ့ချီရှိနေပြီးတော့တော်တော်များများကိုသဘောတူထားပြီလို့ခန့်မှန်းရပါတယ်။ TPP စာချုပ်မှာပါဝင်ကြမဲ့နိုင်ငံစုစုပေါင်းရဲ့စီးပွားရေးကကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းလောက်ရှိပါတယ်။နောက်တစ်ခေါက်ဆွေးနွေးပွဲဘယ်တော့လုပ်မယ်ဆိုတာမတက်မတ်ရသေးပေမဲ့ညှိနှိုင်းလို့မရနိုင်သေးတဲ့ပြဿနာတွေကိုဆက်ပြီးတော့ဖြေရှင်းသွားမယ်လို့ကုန်သွယ်ရေးဝန်ကြီးတွေကပြောကြပါတယ်။ဂျပန်နိုင်ငံကိုဆန်တွေပို့ပြီးတော့တင်သွင်းခွင့်ပေးဖို့အမေရိကန်စီကိုတခြားပို့ပြီးတော့တင်သွင်းခွင့်ပေးဖို့ကနေဒါရဲ့ဒီနိုးနဲ့နိုးထွက်ပစ္စည်းဈေးကွက်ထဲကိုပို့ပြီးဝင်ရောက်နိုင်ခွင့်ရရှိဖို့ထိရောက်နိုင်မဲ့ဆေးဝါးသစ်တွေရဲ့မူပိုင်ခွင့်ကို12နှစ်အထိတက်တန်းတိုးထားဖို့စတဲ့နိုင်ငံရေးအရအကဲဆက်တဲ့ပြဿနာတွေကြောင့်ပြည်လည်မှုမရနိုင်ကြသေးတာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးပွဲကတော့ကုန်ပစ္စည်းတန်ဖိုးနည်းအောင်လို့အခွင့်အရေးလျှော့ချရေးကိုအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာအစ္စလမ်ဝါဒထူထောင်နိုင်တဲ့အချိန်အထိတာလီဘန်တွေအနေနဲ့ GS စစ်ပွဲဆက်ဆင်နေသွားမယ်လို့တာလီဘန်စစ်သွေးကြွားအကြမ်းဖက်ခေါင်းဆောင်တစ်မူလာအက်ချာမန်ဆော့ကပြောဆိုလိုက်ပါတယ်။တာလီဘန်ခေါင်းဆောင်တွေအကြီးအကဲတွေဘာသာရေးခေါင်းဆောင်တွေပညာရှင်တွေကိုအားပေးတဲ့အနေနဲ့ပြောဆိုထားတဲ့သူ့ရဲ့အတံပိုင်းကိုတာလီဘန်တွေကထုတ်ပြန်လိုက်တာပါ။စစ်ပွဲတွေဆက်ဆင်နေသွားဖို့ပဲဖြစ်ဖြစ်ရင်ကျဲရေးစကားဝိုင်းတွေစီကိုပဲတော်ဒါတွေကိုအစ္စလမ်ဥပဒေနဲ့အညီဆုံးဖြတ်သွားမှာဖြစ်ပြီးတာလီဘန်တွေရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ပြောဆိုနေတဲ့ကောလာဟလတွေကိုထည့်သွင်းစဉ်းစားဖို့မလိုကြောင်းတာလီဘန်ခေါင်းဆောင်တစ်ကအကြံပြုထားပါတယ်။ခေါင်းဆောင်တစ်မန်ဆော့ကတာလီဘန်အဖွဲ့အတွင်းညီညွတ်ကိုတက်ဆွမ်းသမျှဆောင်ရွက်သွားမယ်လို့လည်းပြောဆိုပြီးမူလာအိုမာအသက်ရှင်စဉ်မှာသူ့ကိုအားလုံးတာဝန်လွှဲခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
အိန္ဒိယသမုဒ္ဒရာတွေကပြင်သစ်ပိုင်း reunion ကျွန်းပေါ်တောင်တင်လာတဲ့လေယာဉ်တောင်ပံအစိတ်ပိုင်းတစ်ခုဟာပြီးခဲ့တဲ့နှစ်ကပြန်နေရင်းနဲ့ပျောက်သွားတဲ့မလေးရှားလေကြောင်းလိုင်းရဲ့လေယာဉ်ကလားဆိုတာစုံစမ်းဖို့အတွက် Paris Museum ကိုရောက်ရှိသွားပါပြီ။စစ်ဆေးဖို့အတွက်လေကြောင်းဆိုင်ရာကျွမ်းကျင်သူတွေလည်းရောက်နေကြပါတယ်။ Toulouse မြို့မှာရှိတဲ့ပြင်သစ်ကာကွယ်ရေးဌာနဓာတ်ခွဲကမှတွေ့ရှိထားတဲ့လေယာဉ်တောင်ပံအပိုင်းအစကိုစစ်ဆေးကြမှာဖြစ်ပါတယ်။မလေးရှားကလည်းစုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုပြင်သစ်ကိုဆေးလွှတ်ထားတယ်လို့နောက်ထပ်လေယာဉ်အပိုင်းအစတွေကိုရှာဖွေဖို့အတွက် reunion ကျွန်းစီကိုလည်းအဖွဲ့အဖွဲ့ဆေးလွတ်ထားတယ်လို့မလေးရှားတယ်ယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ Flapperon လို့ခေါ်တဲ့လေယာဉ်မြန်အတောင်ပံရဲ့အပိုင်းကိုပုတ်ထုနေတော့က reunion ကျွန်းပေါ်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။2014မတ်လတုန်းကကွာလာလမ်ပူကနေဘေကျင်းကိုပြန်တန်းနေတဲ့ MH370 လေယာဉ်ဟာပြန်တန်းနေစဉ်အတွင်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီယာသူ့ရဲ့အရှိအလယ်ပိုင်းနဲ့အရှိတောင်အာရှ၅နိုင်ငံခီးစဉ်အတွက်ဝါရှင်တန်ကနေတောက်ကြနေမှာစတင်ထွက်ခေါက်သွားပြီဖြစ်ပါတယ်။ဒီသတင်းပတ်အကုန်အတွင်းအီဂျစ်နိုင်ငံကာရိုနဲ့ကာတာနိုင်ငံမှာအာရဗ်နိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံတဲ့အခါလူညွေးကိစ္စတွေကိုထိတ်တန့်ဦးစားပေးဆွေးနွေးဖို့ရှိနေပါတယ်။အီဂျစ်နိုင်ငံဆိုင်တဲ့ဂျွန်ဇွဲက IS တွေနဲ့ချိတ်ဆက်လို့ရှားနေတဲ့စစ်သွေးကြွအဖွဲ့ရဲ့တက်ခဲမှုတွေနဲ့ပတ်သက်လို့အထူးဆိုရင်ကြောင်းအမေရိကန်နိုင်ငံသားဌာနအကြီးအကဲအရာရှိတဦးကလည်းပြောဆိုထားပါတယ်ခင်ဗျာ။
အီဘိုလာရောဂါကိုထိထိရောက်ရောက်ကူးနိုင်တဲ့ကာကွယ်ဆေးထုတ်နိုင်တော့မယ့်အပေါ်မှာအီဘိုလာဗိုင်းရပ်ဆိုင်ရာကျွမ်းကျင်သူတွေကကြိုးဆိုနေကြပေမဲ့ဆေးကိုကြဲကြဲပြန့်ပြန့်ရနိုင်ဖို့လားနဲ့ချီကြနိုင်တဲ့အပေါ်မှာတော့တတိပေးနေကြပါရဲ့ရှင
်စနေနေ့ညထိတ်တန့်ရောက်တဲ့တွေကိုမဆုမြတ်မော်နက်ကိုအောင်တို့ကကြင်ညာပေးခဲ့တာပါအခုတော့ပထမအဆုံးအနေနဲ့သောရရှင်တွေနားဆင်ရမှာတော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပြိပခတွေရဲ့ဆိုးကျိုးစိန်ခေါ်မှုတွေနဲ့နိုင်ငံရဲ့အနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုကူညီနိုင်ဖို့အတွက်ကုလသမဂ္ဂကိုယ်စားလှယ်တယောက်အနေနဲ့လာရောက်ခဲ့တဲ့ Hollywood မင်းသမီး Angelina Jolie Pitt ဟာဒီကနေ့လိုင်းတာယာဆက်မှုဆောင်ကိုတွားရောက်လေ့လာခဲ့ပါတယ်။အထယ်ချုပ်လုံသမတွေရဲ့အခြေအနေကိုလေ့လာသွားတဲ့အပြင်လိုင်းတာယာကျူးကျော်တဲ့တချို့ကိုလည်းတွားပြီးမိသားစုတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ခီးစဉ်အတွင်းလူမှုရေးနိုင်ငံရေးဒုက္ခသည်တွေအရေးကိုလည်းလေ့လာသွားတဲ့အကြောင်းကိုတော့မဆုမြတ်မုံကတင်ပြပေးထားပါတယ်ရှင်။
ဒေါန်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံမှာရောက်နေတဲ့ဟောလိဝုဒ်ရုပ်ရှင်မင်းသမီး Angelina Jolie Pitt ဟာ ဒီကနေ့စနေနေ့မှာဒေါအောင်ဆန်းစုကြည်နဲ့အတူလှိုင်းသားရဆက်မှုစုံကိုတွားရောက်ခဲ့ပါတယ်။အထယ်ကျောက်ဆက်ရုံအလုံးသမားတွေစုနေကြတဲ့အိမ်ကိုတွားခဲ့ကြတဲ့သူတို့နှစ်ယောက်ဟာမြန်မာနိုင်ငံကဆက်ရုံလှုပ်သားတွေရဲ့လောက်ခလာစာနဲ့လုပ်ငန်းခွင်တွင်အခြေအနေတွေကိုမေးမြန်းလေ့လာခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အန်ဂျလီနာဂျိုလီပစ်တို့ဟာလှိုင်းသားရကျူးကျော်တဲတချို့တွေကိုလည်းမထင်မှတ်ပဲဝင်ရောက်ပြီးတော့ကျူးကျော်နေရသူမိသားစုတွေရဲ့နေရေးထိုင်ရေးပညာရေးအခြေအနေတွေအပြင်မဲစည်ရင်ကိစ္စတွေကိုလေ့လာသွားကြပါတယ်။
မျိုးသမီးဘိုင်းနဲ့ဆိုင်ရပါတော့မျိုးသမီးဘိုင်းနဲ့ဆိုင်ရဟိုဗာများထူးခြားမှုရှိလဲဆိုပြီးတော့လာမေးတာပါပဲခင်ဗျားဟုတ်ကဲ့အမေစုကတော့ဒီလိုပါပဲသူအဖေစကားတွေပြောတာပါတော့ဇွဲမလျှော့ဘူးပေါ့ဒီလိုဘဝမျိုးရောက်တော့ညာလည်းပဲဇွဲမလျှော့ကြဘူးအဲအဲ့လိုမျိုးအဖေစကားတွေပြောကြတာပါပဲသူကတော့မေးတာတော့ဗျာဒီမှာတော့ဟိုဘာကြောင့်ရောက်လာတယ်ဆိုတဲ့အကြောင်းလေးမေးတာပါတော့ကျွန်တော်တို့ကဟိုနာတိပြီးသွားတဲ့အချိန်ကာလမှာကျတော့အကုန်လုံးပေါ့နော်စောင်းစပါးတွေရောကျွန်တော်နွေစပါးတွေရောပဲတွေရောပေါ့နော်ဟိုပြီးတော့လည်းငရုတ်တွေကအစအကုန်လုံးပြက်စီးပြီးတော့လူတွေကသွေးမြေတွေတက်ပြီးတော့ဘဝလက်မဲ့လို့ဖြစ်သွားပြီးတော့ကျွန်တော်တို့အဲ့လိုဟိုတောင်ပြင်းမြောက်ပြုလို့ပြီးပြီးကျိုးရောက်လာခဲ့တဲ့အကြောင်းမျိုးအဲ့မှာဟိုသူကအဲ့လိုပြောတယ်ကျွန်တော်အဲ့လိုဖြေကြတယ်လေ
ဒေါအောင်ဆန်းစုကြည်တို့လာသွားတဲ့အိမ်တိုင်ကကိုတေဦးဖြစ်ပါတယ်ကျူးကျော်တဲတခုမှနေတဲ့ဒေါအေးတန်းကလည်းဒေါ်ဆုနဲ့မင်းသမီးအန်ဂျလီနာဂျိုလီတို့ကသူတို့ကလေးတွေရဲ့ပညာရေးအခြေအနေတွေကိုလည်းမေးသွားတယ်လို့ပြောပါတယ
်ဒေါ်ဆုနဲ့မင်းသမီးနဲ့တော့ဘူးကတော့ကိုဘွားကိုပေါ့နော်ကိုကြိုးစားကြပေါ့နော်ဘွားကိုဘွားကိုစိတ်ထားမကြနဲ့ဆိုတဲ့အကြောင်းကိုပြောရတယ်သူပါတယ်မေးသွားတော့ကလေးတွေကြောင်းတဲ့ဘယ်နဲ့ရောက်လို့ရှိတယ်၃ယောက်လို့ရှိတယ်လို့ပြောတယ်ပေါ့နော်သူကဖက်နဲ့တန်းတယ်လို့ပြောကြတော့ဒီတန်းပေါ့နော်အချင်းမလေး၄ယောက်ပေါ့နော်ဒီတန်းမောင်မလေးရဲ့နှစ်တန်း
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထုကိုယ်စားလှယ်အနေနဲ့ရောလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတားဆီးကာကွယ်ရေးအဖွဲ့ကိုပူးတွဲတည်ထောင်သူအနေနဲ့ပါမြန်မာနိုင်ငံကိုလာရောက်တဲ့ဟောလိဝုဒ်မင်းသမီးဟာမနေ့တုန်းကလည်းအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့တစ်ခုကိုတွားရောက်တွေ့ဆုံခဲ့ပါတယ်။အမျိုးသမီးအခွင့်အရေးနဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေပါဝင်ရေး She Leads ဆိုတဲ့အစီအစဉ်နဲ့ပညာပေးဆောင်ရွက်နေတဲ့အမျိုးသမီးတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးတော့နိုဝင်ဘာ၈ရက်ရွေးကောက်ပွဲကြရင်အမျိုးသမီးနဲ့မိန်းကလေးတွေရဲ့အနာဂတ်ကောင်းမွန်သေးချာအောင်လို့ပါဝင်မဲထည့်ကြပါလို့တိုက်တွန်းသွားခဲ့ပါတယ်။ဘာသာပေါင်းစုံကခေါင်းဆောင်တွေကိုလည်းတောက်ကြနေမှာပဲတွားရောက်တွေ့ဆုံခဲ့ပါသေးတယ်။ဇူလိုင်လ30ရက်ကြာသာရင်းနေတုန်းကတော့ကချင်ပြည်နယ်ကစစ်ပီးဒုက္ခသည်စခန်းတစ်ခုစီကိုတွားရောက်ပြီးတော့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာခဲ့ပါတယ်။အိုးအိမ်ပြည့်ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေရရှိနိုင်ဖို့အရေးကြီးတဲ့အကြောင်းကုလသမဂ္ဂကိုယ်စားလှယ်အန်ဂျလီနာဂျိုလီပစ်ကအလေးထားပြောခဲ့တဲ့အကြောင်းကိုဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငင်းကြရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးနဲ့မိန်းကလေးတွေအတိတ်ပဲရှိတဲ့နေရာကနေတက်တက်ကြွကြွပါဝင်နိုင်ဖို့အရေးကြီးတဲ့အကြောင်းနဲ့ရွေးကောက်ပွဲကြရင်အိုးအိမ်မဲ့ဒုက္ခသည်တွေအပါအဝင်ပြည်သူတိုင်းမဲပေးပိုင်ခွင့်ရနိုင်ဖို့အရေးကြီးတယ်လို့အန်ဂျလီနာဂျိုလီပစ်ကပြောပါတယ်။သူဟာရခိုင်ပြည်နယ်ကိုတွားရောက်ဖို့အစီအစဉ်ရှိပေမဲ့ရာသီဥတုဆိုးွားတဲ့အတွက်မတွားနိုင်ခဲ့ပါဘူး။သူ့ရဲ့၄ရက်ခရီးစဉ်အတွင်းမှာသမရဦးသိန်းစိန်လွှတ်တော်နာယကသူရဦးရွှေမန်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးစတဲ့ကိစ္စတွေကိုပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။အန်ဂျလီနာဂျိုလီပစ်ကို Tomb Raiders ရုပ်ရှင်ထဲကမင်းသမီးအဖြစ်နဲ့မြန်မာနိုင်ငံမှာအသိများကြပါတယ်ရှင်
။မဆုမြတ်မြုံပြောပြသွားတာပါ။အခုတော့ရေဘေးသင့်ပြည်သူတွေအပေါ်အစိုးရရဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်မှုတွေအားနည်းနေသေးတဲ့သတင်းကိုနားဆင်ရမှာပါ။မြန်မာနိုင်ငံအတွင်းလက်တလောရေကြီးနေတဲ့ကိစ္စမှာရေဘေးဒုက္ခသည်တွေကိုပုတ်ကလေးက NGO တွေနဲ့ပိုင်းတနိုင်ကူညီကယ်ဆယ်ရေးသမားတွေကမိမိတို့ရဲ့အစီအစဉ်နဲ့လိုက်လံကူညီကယ်ဆယ်နေကြပေမဲ့လက်တွေ့မှာအဟန့်အတားတချို့ရင်ဆိုင်နေရတယ်လို့အစိုးရရဲ့ကူညီကယ်ဆယ်ရေးလှုပ်ဆောင်မှုတွေအားနည်းနေသေးတယ်လို့နိုင်ကူညီမှုအသင်းကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်။ရေကြီးရေဆန်ပြီးမြေပြိုတဲ့ပြဿနာတွေတဘာဝဘေးအန္တရာယ်ရင်ဆိုင်နေရတဲ့ဒေသတွေအဖြစ်ချင်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းနဲ့ရခိုင်ပြည်နယ်တွေကိုနိုင်ငံတော်သမရအမိန့်နဲ့အစိုးရကဇူလိုင်လ31ရက်နေ့မှာအရေးပေါ်အခြေအနေကြေညာထားပါတယ်။ခုလိုရေဘေးသင့်ပြည်သူတွေအစားအသောက်နဲ့ဆေးဝါးအဓိကလိုအပ်နေတယ်လို့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌရုပ်ရှင်သရုပ်ဆောင်ဦးကျော်သူကပြောပါတယ
်။ဒါတော့အဖွဲ့ကအခုပွင့်ပြီပဲသွားနေပြီ။ဟိုနေ့ကတော့ call in ကပြန်လာကြပြီ။ call in ကတော့ဒီနေ့တော့ကြာစားပြူပြီ။အပွင့်ပြူသွားဟိုလမ်းလည်းတော့အခြေအနေဆိုတချို့နေရာတွေချင်းကြတာဒီပါရဖြတ်ခွင့်မရတော့အဲ့တော့ဒီပေါ်တန်းနဲ့သွားလို့မရတဲ့နေရာကြီးအမှန်မှားတော့ဒါနိုင်ငံတော်အနေနဲ့ရဟယင်းတို့ပါပို့ရမယ်ဒါဒီစီပုတ်ဒီပါရဒါမျိုးကြီးရှိပါဒါခီရီရောက်ကယ်လို့ရပဲအဓိကစားမြရဲ့အဝယ်စားပေါ့အဝယ်စားနောက်ကျန်းမာရေးအတွက်လည်းဒူလိုအပ်တယ်နောက်ပိုင်းဒီဝင်ရောက်တာတွေပါဒါတွေကြက်တာတွေကြက်လာနိုင်တယ
်အခုလို့ပုဂ္ဂလိကအဖွဲ့အစည်းတွေကမိမိတို့အစီအစဉ်နဲ့တပိုင်းတနိုင်ကူညီထောက်ပံ့မှုတွေလုပ်နေပေမဲ့ဒေသခံအာဏာပိုင်တွေရဲ့ဟန်တားမှုတွေရင်ဆိုင်နေရတယ်လို့ဥကြော်သူကပြောပါတယ်
။ဥပမာကောလင်းကိုသွားပြီးအလူရှင်တွေ ပုပ်တိကအဖွဲ့တွေရောပါရောဒီလူမျိုးရေးသမားတွေရောတချို့သွားလဲဆိုရင်သူတို့အဲဒီထိတ်ကနေပြီးတော့ဒီကိုယ်ဆောင်ရဲမှာအကုန်လုံးပစ္စည်းအားလုံးသူတို့လက်ခံပေးမယ်သူတို့ဝေပေးမယ်ဆိုပြီးသူစိတ်နဲ့ပိန်းတော့ကိုရွာအပြင်ပိုင်းကတကယ်ဒုက္ခရောက်နေလူတွေကြတော့ဒီပစ္စည်းတွေတော်တော်နဲ့မရဘူးမရတော့ကြာအခက်အခဲတွေကတော့အများကြီးကြုံကြည်အမှန်မှဒီပစ္စည်းတွေဒုက္ခတွေလက်ကျိုးကြားရဲတခါလေပေးဝေပြီးတော့သူတို့အရေးကြီးတယ်တော့ကားတွေကသူတို့အိမ်သူတို့ညမှာသူတို့ကခိုကန့်နေရတာဒီကယ်ဆယ်ရေးစကန်အထိလာဖို့ကသူတို့အကြက်ကဘလို့မှမဖြစ်နိုင်ဘူး။ဒါမျိုးလေးတွေအထက်သေးကြီးရှိရပြီးတော့သူကဒီအချက်ပတ်ပါဒီညာဒီသားဆိုတော့ဒီကရှားဖို့ဆက်တယ်အဲ့အပိုင်းကြီးတော့ရှိတာပေါ့။မမကတော့ဒါအစိုးရအနေနဲ့ပေးကြကြီးပြပြီးတော့တေချာပြီးစနစ်တကျလုပ်ပေးနိုင်ရင်အကောင်းဆုံးပဲ
။နိုင်ငံကမိသားစုတွေကရေးပေးဒုက္ခတွေဒီအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေပေးပို့လိုက်တဲ့ကိစ္စမှာလည်းအခက်အခဲတွေရှိနေတယ်လို့ဦးကျော်သူကထောက်ပြပါတယ်။စကိုင်းတိုင်းနဲ့အထက်ဘက်မှာဩဂုလ၁ရက်နေ့ဒီကနေ့မနက်ပိုင်းမိုးသေးထန်ခဲ့ပြီးမုံရွာမြို့မှာတော့စူးရင်ရေမှတ်ထက်ကျော်လွန်ခဲ့ကြောင်းမုံရွာပလဲကံကောဟာခါကားလမ်းကြောင်းဟာဒီကနေ့မနက်ပိုင်းထိဖြတ်တန်းသွားလာလို့မရတဲ့အခြေအနေမှာရှိတယ်လို့အစိုးရပြန်ကြားရေးသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုငြံဝင်းအောင်ပြောပြသွားတာပါ။ VOR ကနေစနေညပိုင်းသတင်းတွေကိုချုပ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမျက်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကိုတောင်းရင်ဦးကကူညီတင်ဆက်ထားပါတယ်ရှင
်။ဒီနေ့လူမှုကွန်ရက်တွေပေါ်တင်းနေကြတဲ့ထပ်ပုံပေါင်းတော်တော်များတာပဲကိုသားညုံကြီးကဘာကြီးတစ်ခုလုံးဆိုရင်လေတန်းနဲ့ချီရှိလောက်တယ
်အခုခေတ်ကစမတ်လက်ကင်ဖုန်းရှိတဲ့သူတိုင်းကဓာတ်ပုံရိုက်လို့ရနေပြီကိုရင်းကားလိုမျိုးကင်မရာရှိတော့မှဖလင်းရှိတော့မှဓာတ်ပုံရိုက်လို့ရတဲ့အခြေအနေမျိုးမဟုတ်တော့ဘူးလေနောက်ပြီးတော့ဒီအရင်တုန်းကဆိုလို့ရှိရင်ဓာတ်ပုံရိုက်ပြီးသွားလို့ရှိရင်လဲဆိုင်မှာဓာတ်ပုံကူးပြီးတော့မှကိုရိုက်ထားတဲ့ပုံတွေကိုမြင်ရတာမို့လားအခုခေတ်ကတော့ခုရိုက်ခုမြင်မကြိုက်လို့ရှိရင်လဲပြန်ရိုက်လို့ရနေတဲ့ခေတ်ဆိုတော့ဓာတ်ပုံရိုက်ပြီးရိုက်တင်ပြီးတင်နေကြတော့တာပေါ့ဗျာ
အဲ့ဒါကြောင့်လေရိုက်ထားတဲ့ digital ဓာတ်ပုံတွေကိုသိမ့်ပေးမယ်ဆိုတဲ့ဝန်ဆောင်မှုတွေအခုအပြိုင်ဖြစ်နေတာပေါ့လောလောလတ်လတ်ပဲလေ Apple က iCloud Photo Library ဆိုပြီးတော့မှဓာတ်ပုံတွေကိုသိမ့်ထားပေးမယ်ဝန်ဆောင်မှုကိုလုပ်လိုက်တော့ iPhone သုံးတဲ့သူတွေတော်တော်လေးစိတ်ဝင်စားဖြစ်သွားကြတယ်မလား
နောက်ဆုံး update လုပ်လိုက်တဲ့ iOS မှာအခမဲ့ဝန်ဆောင်မှုတစ်ခုအနေနဲ့ပါလာလို့ ID ဆောင်းပါးတွေမှာလည်းသုံးသက်စရာဖြစ်ခဲ့ကြတယ်လေအဓိကချက်ကတော့ဒီ iPhone ထဲမှာ storage နေရာတက်တာသွားအောင်လို့ရိုက်သမျှဓာတ်ပုံ video တွေကို iCloud Photo Library ထဲမှာသွားသိမ့်ပေးတဲ့သဘောပါကိုယ့်ရဲ့ဆက်ထဲမှာမဟုတ်ဘဲနဲ့ online တနေရာမှာသွားသိမ်းပေးထားမယ်ကိုလိုချင်လို့ရှိရင်အချိန်မီပြန်ယူနိုင်မယ်ဆိုတာမျိုးပ
ါ iCloud library ကိုကိုကရွေးလိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့ Apple ID နဲ့ရှိသမျှ iPhone iPad ကနေပြီးတော့ရိုက်သမျှပုံတွေကို iCloud ထဲမှာအလိုလိုသွားသိမ်းပေးတာပါအဲ့လိုမျိုးရွေးတဲ့နေရာမှာလည်းကိုယ့်ရဲ့ iPhone iPad ရဲ့ storage မှာဓာတ်ပုံတွေကြောင့်နေရာသိမ်းယူနေတာမျိုးမဖြစ်စေချင်လို့ရှိရင် optimize storage ဆိုတာကိုရွေးလို့ရတယ်ဓာတ်ပုံတွေရဲ့ကြည်လင်ပြတ်သားမှု resolution များလို့ရှိရင် storage နေရာများများယူတာ哦အဲ့တော့ optimize storage ကိုရွေးထားလိုက်ရင် iCloud ထဲမှာသွားပြီးတော့သိမ်းပေးသမျှပုံတွေက high resolution နဲ့သိမ်းပေးပေမဲ့ကိုယ့်ရဲ့ iPhone iPad ထဲမှာကျတော့ storage ဘလောက်ကျန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဓာတ်ပုံတွေရဲ့ resolution ကိုချပစ်လိုက်တယ်အရင်ရိုက်ထားတဲ့ပုံအဟောင်းတွေကစပြီးတော့သူ့အလိုလို resolution ကိုချလိုက်တာလေ
မူလ resolution အတိုင်းကြီးကြီးလေးလေးပြပြသားသားပုံတွေပြန်လို့ခြင်းတော့ iCloud မှာအချိန်မီသွားပြန်ပြီးတော့ download လုပ်လို့ရပါတယ်ဗျဒီ iCloud Photo Library ရဲ့ရွေချက်ကူတိုင်ကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေထဲမှာဓာတ်ပုံတွေဗီဒီယိုတွေကြောင့် storage နေရာအများကြီးကုန်နေတာမျိုးမဖြစ်အောင်လို့ iCloud ထဲမှာသွားသိမ်းပေးထားမယ်ဆိုတဲ့ရွေချက်ပါအ
ဲ့ဒီဝန်ဆောင်မှုက 5GB အထိပဲအခမဲ့ပါနောက်ဆုံး iOS ကို update လုပ်ထားသမျှသူတိုင်း setting တွေက photo and camera ဆိုတဲ့နေရာမှာသွားပြောင်းလို့ရပါတယ်အရင်တိုင်းပုံတွေကိုဖုန်းထဲမှာတင်ထားခြင်းနဲ့ဆိုရင်လည်းအဲ့ဒီမှာပဲရွေးချယ်လို့ရပါတယ်။ iCloud Photo Library ရဲ့အတားချက်ကတော့ဒီကိုယ့်ရဲ့ Apple ID နဲ့ဆက်ထားသမျှ iPhone ကပဲဖြစ်ဖြစ် iPad ကပဲဖြစ်ဖြစ် Mac Computer ကပဲဖြစ်ဖြစ်ပုံတွေကိုပြင်ချင်ရင်ပြင်ဖျက်ချင်ဖျက်လို့ရတယ်။ဆက်တစ်ခုကနေလုံးသမျှအပြောင်းလဲရကျန်တဲ့ဆက်တွေအားလုံးမှာသွားပေါ်မယ်။ဓာတ်ပုံကိုဖျက်လိုက်တဲ့ဆိုရင်လည်းအတူတူပဲဆက်တစ်ခုကနေဖျက်လိုက်ရင်တခြားဆက်အားလုံးမှာလည်းပြတ်သွားမယ်။ထူတာတစ်ခုကတော့အရင်ကလိုမျိုးဒီပြန်အဆရှာလို့မရအောင်လို့ပြတ်သွားတာမျိုးမဟုတ်ဘူး။အဲ့ဒီဖြတ်လိုက်တဲ့ပုံကိုပြန်ပြီးတော့လိုချင်တယ်ဆိုရင် iCloud မှာတစ်လအတွင်းသွားပြန်ယူလို့ရတယ်။အဲ့ဒါ iCloud Photo Library option ကိုရွေးထားမှရမှာပါ
။ဒါနဲ့မှဆက်ပြန်မို့ရေတခြားအကြောင်းမဆက်ခင်မှာဒီ iCloud ထဲမှာသွားသိမ်းထားတာကတော့ဟုတ်ပါပြီ။အဲ့ဒီဓာတ်ပုံ file တွေကိုဘယ်လိုမျိုးပြန်သွားယူရမလဲဆိုတာကိုလည်းရှင်းပြသင့်တယ်ထင်တယ်ဗျ။ကျွန်တော်ကိုယ်တိုင်တော့မှအစောပိုင်းတုန်းကမသိလို့ဒုက္ခရောက်သေးတယ်
။ကိုသားညုံမှုတယောက်တည်းမဟုတ်ပါဘူး။ဒီ iCloud ထဲမှာသိမ်းမလားမေးသမျှ yes လို့ဖြေထားပြီးတော့နောက်အဲ့ဒီ file တွေကိုဘယ်မှာသွားပြန်ယူရမလဲဆိုတာကျွန်တော်လည်းအဖြေရှာခဲ့ရသေးတယ်ရှင်။တကယ်တော့မခက်ခဲပါဘူးဒီ desktop computer ကနေပြီးတော့ icloud.com ကိုသွားပြီးတော့ကိုယ့်ရဲ့ Apple ID နဲ့ password ထည့်လိုက်တာနဲ့ကိုယ့်ရဲ့ file မျိုးစုံကိုသိမ်းထားပေးတဲ့ iCloud ထဲကိုရောက်သွားမှာပါ iCloud ကို Apple ကအခမဲ့ပေးသုံးတယ်ဆိုတာ 5GB အထိပဲဆိုတာကိုတော့အဓိကသတိထားသင့်တယ်ရှင်
ဟုတ်တယ်ဗျာဒီ Apple ID တခုအတွက်ကို iCloud ထဲမှာ file တွေကို 5GB အထိပဲသိမ်းဝင်ပေးတာပါ 5GB ကျော်ရင်တော့ storage ထောက်ဝယ်ပါဆိုပြီးတော့သတိပေးပါလိမ့်မယ်ဝယ်ရမယ်ဆိုရင်တော့ 20GB အတွက်တစ်လကို American $1 ပေးရပါလိမ့်မယ်ပတ်စံပေးပြီးတော့ storage ဝယ်မယ်ဆိုရင်တော့ 1TB အထိ iCloud storage ကိုဝယ်လို့ရပါတယ် 1TB ဆိုလို့ရှိရင်တော့တစ်လကို $20 ပေးရမှာပ
ါအခုခေတ်မှာဒီ smartphone တို့ tablet computer တို့တခြား digital ပစ္စည်းတို့ဆိုတာလူတိုင်းမှာပို့ပို့ပြီးတော့ရှိလာနေပြီအဲ့လိုမျိုးရှိတာနဲ့အမျှလဲတင်းစရာ digital file တွေကပို့ပြီးတော့ပုံများလာတယ်မလားအရင်ကလိုမျိုးဒီကိုယ့်ရဲ့ desktop computer တစ်ခုထဲမှာပဲ file တွေကိုတင်းထားတာမျိုးလည်းမဟုတ်တော့ဘူးဘယ်လိုပုံစံမျိုးနဲ့မဆိုတင်းထားတဲ့ file တွေကိုကိုယ်ဘယ်နေရာပဲရောက်ရောက်လိုချင်အချိန်မရွေးပြန်ရနိုင်ဖို့အတွက်က cloud storage တွေရှိလာတယ်လေကိုယ့်ဆက်ထဲက storage နေရာတက်တောင်လို့ online တနေရာမှာကိုယ့်ရဲ့ file တွေကိုသွားတင်းပေးထားတဲ့ဝန်ဆောင်မှုတွေပေါ့
အဲ့ဒါကြောင့် techtimes.com ရဲ့ဆောင်းပါးတစ်ခုမှာဒီ cloud storage တွေဟာအနာဂတ် storage တွေပဲလို့ရေးပါတယ်အဲ့ဆောင်မတဲ့မှာဒီလက်ရှိရနိုင်တဲ့ cloud storage တွေဖြစ်တဲ့ Amazon, Google Drive, Dropbox, Microsoft OneDrive စတဲ့ဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုသိမ်းပေးထားနိုင်တဲ့ဝန်ဆောင်မှုတွေကိုနှမ်းရှင်ပြီးတော့သုံးသပ်ပြထားရဗျ
။လစင်ကြီးဒါမှမဟုတ်ရင်လည်းနှစ်စင်ကြီးပေးပြီးတော့ cloud storage ကြီးဝယ်လို့ရတဲ့အထက်မှာတခြားဟာတွေက Apple ရဲ့ iCloud ထက်ကိုဈေးပိုပြီးတော့တက်တာကြပါရတဲ့။ဥမာဒီ Amazon ဆိုရင် 5GB အတွက်တစ်နှစ်လုံးကို $12 ပေးရမယ်။ဒါပေမဲ့ double file ဆိုလို့ရှိရင်အကန့်အသတ်မရှိသိမ်းထားနိုင်တယ်။ double file တစ်မျိုးတည်းမဟုတ်ဘဲနဲ့ buffer ပဲဖြစ်ဖြစ်ဒီ unlimited သိမ်းထားမယ်ဆိုရင်လည်းတစ်နှစ်ကို $60 ပဲပေးရမှာပါ။ Google ကုမ္ပဏီရဲ့ Google Drive ဆိုလို့ရှိရင်လည်း 1TB ကိုတစ်နှစ်စာ $120ကျမယ်။ဒါကဒီ Microsoft ရဲ့ဝန်ဆောင်မှု OneDrive ဆိုလို့ရှိရင်တစ်နှစ်စာ terabyte အတွက်က $84 ပဲကျပါတယ်။နောက်ဒီ Dropbox Cloud Storage သုံးကားက1TB ကိုတစ်နှစ်အတွက် $144ပေးရမယ်ရှင
်။အဲ့ဒါဒီအလုံးနဲ့မှာတော့ဈေးကြီးဆုံးက iCloud ပဲဗျ။ 1TB ရဖို့အတွက်တစ်နှစ်လုံးစာက $240 ကျမယ်တဲ့။အခုလိုမျိုးကိုယ့်ရဲ့ digital file တွေကိုပတ်စံပေးပြီးတော့ online cloud storage တွေထဲမှာသိမ်းထားလို့တရားရဂိုင်လုံးလုံးလုံးစိတ်ချရတယ်လို့မှတ်လို့မရတာကတော့အဲ့ဒီဝန်ဆောင်မှုတွေရဲ့အားနည်းချက်ပဲဗျ။မနေ့တုန်းကဒီ iCloud ထဲမှာဓာတ်ပုံတွေသိမ်းထားကြတဲ့ Hollywood နာမည်ကြီးတွေရဲ့ဓာတ်ပုံတွေပေါက်ကြားကုန်ပြီးတော့ဒီ Apple ကုမ္ပဏီဝေဖန်ခံခဲ့ရသေးတယ်မဟုတ်လားမဆွေမြမောင်ရဲ့။
မှန်ပါတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကတော့ Apple ကုမ္ပဏီတခုထဲမှာမဟုတ်ပါဘူး online storage ဝန်ဆောင်မှုပေးသမျှကုမ္ပဏီတွေအားလုံးအခုခေတ်မှာလုံခြုံရေးအန္တရာယ်မကင်းပါဘူးသူတို့အနေနဲ့ကတော့အတက်နိုင်ဆုံးဒီ online ပေါ်မှာတင်ထားပေးတဲ့ကိုယ့်ရဲ့ file တွေကိုလုံခြုံမှုရှိအောင်စူးစမ်းမှာပါပဲဒါပေမဲ့လည်းဒီတင်ထားတဲ့ကာယကံရှင်တွေဘက်ကလည်းသတိထားဖို့လိုပါတယ်ဥမာကိုယ့်ရဲ့ account ရဲ့ password တွေကိုလွယ်လွယ်ဖော်လို့ရတဲ့ password မျိုးမဖြစ်အောင်လို့သတိထားတဲ့ ਨੇ နောက်ကိုယ့်ရဲ့ account တွေကိုဝင်ဖို့အတွက်ဒီနှစ်ဆင့်သွားရတဲ့ two steps authentication မျိုးကိုလုပ်ထားသင့်တယ်လို့ IT လုံခြုံရေးပညာရှင်တွေကအကြံပြုထားကြပါတယ်ရှင
်။မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတော့မညညွလွင်တင်ဆက်တဲ့မတူတာလေးတွေအလဲပါ။မိသားစုတွေ၊တငယ်ချင်းတွေနဲ့အပန်းဖြေပျော်ပွဲစားထွက်နိုင်တဲ့ပန်းခြံတွေမှာကစားကွင်းတွေမှာအရက်သေးစားတောက်စားသူတွေလည်းရှိနေတဲ့အပေါ်မတူတာလေးတွေအမြင်ကိုတင်ဆက်မှာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်ဒီတစ်ပတ်မှာတော့တငယ်ချင်းပေါင်းတင်တွေမိသားစုတွေចောင်းပိတ်တဲ့အခါအလုတ်အားတဲ့အခါစုပေါင်းပြီးတော့လာရောက်အပန်းဖြေကြတဲ့အခုလိုပန်းခြံကြီးတွေအားကစားကွင်းကြီးတွေနဲ့ပတ်သက်ပြီးတော့သဘောထားမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပ
ါရန်ကုန်မြို့ကမိသားစုတွေတွားရောက်အပန်းဖြေပျော်ရွှင်စရာလော်ကားကန်တော်ကြီးအင်းအားတို့လိုတဘာဝပန်းဥယျာဉ်ကြီးတွေပြည်သူရင်မြင်လို့ကစားစရာတွေစုံစုံလင်လင်နဲ့ပျော်ရွှင်စရာပန်းခြံကြီးတွေကိုခုချိန်မှာတော်တော်များများတွေ့လာနိုင်ပါတယ်။ဒါပြင်တချို့ပန်းခြံကြီးတွေကိုဒီနှစ်ထဲမှာပဲအခမဲ့ဝင်ခွင့်ပေးလိုက်တဲ့အတွက်လာရောက်လဲပတ်ကြတဲ့သူတွေလည်းပိုးပြီးများပြားလာပါတယ်။တချို့ကတော့မိဘတွေအလုပ်အားရဲ့ကလေးတွေကြောင်းပိတ်ရဲ့ဖြစ်တာကြောင့်စားတောက်ဖွဲရစုံစုံလင်လင်နဲ့မိသားစုအပန်းဖြေလာကြသလိုတငယ်ချင်းတွေစုပေါင်းပြီးလာကြတဲ့သူတွေနဲ့ချစ်သူစုံတွဲတွေလည်းလာရောက်ကြပါတယ်။ဒီလိုကလေးငယ်တွေပြေးလွှားဆော့ကစားလို့ရတဲ့ပန်းခြံနဲ့ကစားခွင်းတွေပန်းဖြေအနားယူထိုင်ကြလို့လမ်းလျှောက်ကြလို့ရတဲ့ကန်တော်ကြီးလိုအင်းအားလိုကံမောင်ကြီးတွေမှာအသက်အရွယ်မရွေးအဆင့်အတန်းမရွေးကြားမမရွေးဝင်ရောက်အပန်းဖြေလက်ပတ်ခွင့်ပြုထားတဲ့အပေါ်တွားရောက်လက်ပတ်ကြသူတွေနဲ့ဒေသခံပြည်သူတွေရဲ့သဘောထားတွေကရောဘယ်လိုများရှိပါလဲ
ကျွန်တော်တကူလာတယ်ဆိုတာလည်းချစ်သူနဲ့မွေးနေ့ပွဲလေးလုပ်ဖို့အရင်နှစ်တည်းကဆိုရင်တော့ဘယ်လိုပြောမလဲညနေပတ်လောက်တာမနေ့ကညနေမှာ ကောင်းလေးတွေတော်တော်များများအုပ်စုကနောက်နှစ်ယောက်ဗဒေးဝင်းလုံနေနဲ့နှစ်ယောက်တည်းပဲကျွန်တော်နှစ်တိုင်းလုပ်ဖြစ်တာပေါ့နှစ်ယောက်တော့ကံမောင်လေးမှာညဘက်တော့တို့ပြတာများတယ်ဒီနှစ်ကျမှနေခင်းမှချိန်နေတယ်အဖြစ်လို့တော့မနစ်ကကြတော့ကောင်းလေးတွေကမူးပြီးတော့ကျွန်တော်တို့ပြန်ဆတယ်ပေါ့နော်အမဖြစ်တဲ့ဦးမပြောမှဆိုရင်သူကသူတို့ဘာသူတို့တောက်စားတာတောက်စားလေးကံမောင်းမှာ
အဲကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ဗောနော်ဒီခေကိုခလေးနေတဲ့အတူယူမမအောင်မရှိတဲ့မူတော့ထဲမှာလေနိုင်ငံတကာမှာလည်းဒီလိုမွေးရရန်ကတဲ့ဟာတွေကိုဖမ်းနေပါလေဗောနော်ဒီမွေးရဒေတာတောက်စားနေတာကိုပန်းညံမှာတောက်စားတာတွေ့ရင်နော်အဲ့ဒီတော့အရေးယူတာလေးတော့ဘူးတော့ကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပြောရဲမှာဒီဟိုငွေကြေးနဲ့လေးတစ်ခါတလေရောငွေကြေးနဲ့နဲ့ခရတ္တီတစ်ချင်းဆိုလာတယ်လာပြပါလေအမေးရမယ်ဒီဟိုဟုတ်ရမ်းပြောပါရဲ့ဒီမှာ
အတူမများပြီ
ဟုတ်ရမ
်းမများ
တာလေးတာရောဒီမှာပဲသူကလည်းအရောကြည့်ပေါင်းပါရဲ့မှာပြောပါရဲ့မှာ
ဟုတ်ဒီမှာတငယ်ချင်းလေးလာတော့တော်တော်ပြောပါရဲ့ပေါ့နော်ဒီမှာတောက်တာစားတာနဲ့စိတ်နောက်ချက်တော့ဖြစ်တာပေါ့ဒါပေမဲ့နောက်လည်းလာပြည့်ဦးမှာပါဘာဖြစ်လဲဆိုတော့ဒီညတာလေးတာရဲ့ကြောက်ဖို့လည်းကောင်းတယ်နော
်အခုလိုအများပြည့်သူကိုပန်းဖြေတဲ့နေရာတွေမှာရဲ့အများမြင်နေနေပါရဲ့အဲဒီရအရက်ပါ냐ဘသူငယ်လေးတောက်စားနေတာတော့ဒါတော့အခုဒီချိန်ပိုင်းအနေနဲ့ကတော့လုံးဝမဖြစ်တော့ထင်တာပဲလေ။နောက်ဒီရဆိုးသွားတာအဲ့ဒီလိုပါပဲနော်ဟိုအပြုတ်မွန်နေတယ်ပေါ့သူငယ်လေးတွေအသွေးလေးတွေစုံသွေးလေးတွေဒါတော့သူတို့ငယ်တဘာဝလို့ဆိုကြပြီနဲ့ဘုရားဘာသာနေတာတစ်ခုအနေနဲ့အဲ့တော့ဒါတော်တော်လေးအဲဒီချိန်ပိုင်းနေရာနေရာထိုင်ရခတ်တာပေါ့နော်ဒီလိုလေးနေထိုင်နေရာတွေကိုဒီမှာပန်းကြမ်းမှာတာဝန်ရှိရလို့ရှိမယ်ဒီချိန်မှုထိမ့်တဲ့လူတွေရှိမယ်ဒီလိုလူတာဝန်ရှိရလူတွေကဒါတွေကထဲတင်နေတာပေါ့သူတို့ဘယ်လိုပုံစံနည်းနဲ့ဟုတ်လားဒီချိန်တော့နေထိုင်နေတာတောက်ချင်တော့တောက်စားချင်တော့စားဆိုတော့ခွင့်ပြုထားတာရောဘယ်လိုပုံစံလဲခွင့်ပြုထားလဲမသိဘူးအဲနိုင်ငံရဲ့ဂုဏ်သိက္ခာကိုလည်းကြားတယ်နိုင်ငံတကာတွေကဆိုတာလည်းဒါအမြဲလာနေကြတာဟုတ်လားဟိုလည်းနားလေကအဲတွေ့တော့မယ်ဓာတ်ပုံရိုက်တော့မယ်ဟိုဘက်မှာပြန်ပြီးတင်မယ်ဆိုလို့ရှိရင်အမှန်တမ်းမှမြန်မာကအဲကုန်ကျတဲ့ညောင်းစီပါလေ
။နှစ်သက်ပါလေနှစ်သက်တယ်ဆိုတာလေဒါငွေချင်းတွေကလည်းတစ်ခါတလေမှလာလေ။လူစုံတဲ့ခါလေးဆိုတာလာရတာပြောပါလေ။ဟု
တ်ကျွန်တော်အမြင်ရတော့ဗျာဒီမှာငကောကလည်းပန်းချံဥပဒေတွေထုတ်ပြီးသားဆိုတော့လေ။အဲဒါကိုပြည်သူတွေကလည်းဝိုင်းအောင်ပုံညီဖို့လိုအပ်တယ်လို့ပန်းချံမှာတာဝန်ရှိတဲ့လူတွေကလည်းဒီဘောမှာထိတ်သိမ်းကြမ်းမှမှုတွေလိုတယ်လို့ကျွန်တော်ထင်ပါတယ်။ဘူးပိုင်းကတော့အဲတာဝန်ရှိတဲ့လူတွေပိုင်းကတော့ထိတ်သိမ်းကြမ်းမှမှုနည်းတယ်လို့ကျွန်တော်ထင်ပါတယ်။ဒီမှာဆိုလည်းခင်ဗျားတို့မြင်တဲ့အချိန်မှာဒီမှာသေးတယ်ဆိုတော့လေเนาะစီစီကမ်းကြီးဝင်ရောက်နေအဲတချို့လူငယ်တွေဆိုလဲဒီမှာတောက်တာစားတာတွေတချို့စပိန်မစီရဆိုလဲစီးနေတာဒါမျိုးတွေကြတော့ဒီကျမ်းမကြီးလိုက်စားတဲ့လူတွေကျန်တဲ့တက်ကြီးရွယ်ဟိုတွေအပြောပါပေါ့ဗျာမကြတဲ့လူတွေတော့စိတ်နှောက်ရှက်ဖြစ်တယ်လို့ကျွန်တော်ထင်တယ
်ဒီလိုမြန်မာနိုင်ငံအပါအဝင်ကမ္ဘာအရက်ရက်ကအပန်းဖြေဥယျာဉ်ကြီးတွေထဲမှာ American ပြည်ထောင်စု Florida ပြည်နယ်မှာရှိတဲ့ Walt Disney အပန်းဖြေဥယျာဉ်ကြီးကတော့သွားရောက်လည်ပတ်သူအများဆုံးနေရာတစ်ခုဖြစ်ပါတယ်။အပန်းဖြေဥယျာဉ်နဲ့ပန်းချံတွေဟာကလေးငယ်တွေနဲ့မိသားစုတွေအားလိုက်ရမှာလာရောက်လည်ပတ်နိုင်ကြတဲ့နေရာဖြစ်တာမို့အရက်သေးစားမူးယစ်တောက်စားတာကိုတင်းတင်းကြပ်ကြပ်တားမြစ်အေးယူတဲ့နိုင်ငံတွေလည်းအများကြီးရှိပါတယ်။မြန်မာနိုင်ငံမှာလည်းအခုလိုအများပြည်သူလာရောက်လည်ပတ်ကြတဲ့ပန်းချံကြီးတွေဥယျာဉ်ကြီးတွေကစားကွင်းကြီးတွေမှာလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုသတ်မှတ်ထားတာရှိပါတယ်။ဒီစီမင်းစည်းကမ်းတွေကိုလိုက်နာမှုရှိမရှိဆိုတာကတော့လာရောက်လည်ပတ်ကြတဲ့သူတွေအများစုကအသိပဲဖြစ်ပါတယ်။မတူတာလေးတွေလို့ပြောရမှာပါရှင်။ကျွန်မညီမလေးပ
မိုင်းညိုလင်းတက်ဆက်တဲ့မတူတာလေးတွေကိုနားဆင်ခဲ့ရပါမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့တိုက်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါရရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသာရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအထိအစီအစဉ်တွေကိုတော့ line meter 24 25 32နဲ့58တို့အပြင် line length meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါရရှင်။အခုတော့ကိုသားညွန်ဦးတင်ဆက်မဲ့တိုက်ရိုက်လီလိုင်းအစီအစဉ်လက်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
မင်္ဂလာညချမ်းပါခင်ဗျာစနေညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမဲ့တဲ့လီလိုက်အစီအစဉ်ကတော့အဓိကဒီအာဏာရပါတီကြီးဖြစ်တဲ့အမျိုးသားပြည်အောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့အလားအလာအခြေအနေကိုကျွန်တော်အကဲဖြတ်သုံးသပ်မှာဖြစ်ပါတယ်မကြာခင်နိုဝင်ဘာလရွေးကောက်ပွဲကြီးစတင်တော့မှာပါပြည်အောင်စုကြံ့ခိုင်ရေးပါတီကနေပြီးတော့ဒီသူရဲ့ကုစလေလောင်းတွေကိုမကြာခင်ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အဲဒီမှာတချို့တပ်ဖက်ကနေပြီးတော့ကုစလေလည်းဝင်ရောက်ရှင်းပြိုင်ဖို့တွေ့ရပါတယ်ဒါပေမဲ့ဒီချိန်နေမတိုင်ခင်မှာပဲကြက်ခိုင်ပါတီအတွင်းမှာဒီမတိုင်ခင်မှာအဆွေရနဲ့လွှတ်တော်ကြားမှာအပြိုင်မှုတွေနောက်ဆက်တွဲကြက်ခိုင်ပါတီအတွင်းမှာလည်းအကြောင်းအတန်တွေကျွန်တော်တို့ကြားနေရတာရှိပါတယ်။ကြောင့်လို့ကြက်ခိုင်ပါတီအနေနဲ့ဒီရွေးကောက်ပွဲအတွက်ဘာလို့များသူတို့အနေနဲ့ခြေလှမ်းနေရှိလဲအလားအလာဘယ်လိုဖြစ်လာနိုင်လဲနောက်တစ်ခုကကြက်ခိုင်ပါတီရဲ့အကြောင်းတွေဟာဘယ်လောက်ထိရွေးကောက်ပွဲအထိမှရိုက်ခတ်လာနိုင်လဲဒီကြောင်းကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ရှိပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့အတွက်ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ဒီသတင်းစာဆရာလည်းဖြစ်တယ်နောက်ဒီနိုင်ငံရေးအကြောင်းတွေကိုစောင်းမားတွေရေးတယ်ဖြစ်တဲ့ NHK ကကုတီဟာဖြစ်ပါတယ်နောက်တူကတော့မင်္ဂလာမြန်မာကဒါရိုက်တာကုဖုံးဝင်းဖြစ်ပါတယ်သူတို့နှစ်ဦးလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကုတီဟာကိုဖိတ်ခေါ်ချင်ပါတယ်ကုတီဟာကြားရပါလားခင်ဗျဟုတ်က
ဲ့ခင်ဗျကြားရပါတယ
်ကုတီဟာခုနကျွန်တော်ပြောလိုပါပဲဒီကြံ့ခိုင်ပါတီအနေနဲ့2010ခုနှစ်တုန်းကတော့တကယ်တမ်းပြောတော့ကြံ့ခိုင်ပါတီကသူနင်းလားငါလားအတိုက်ခံမရှိဘဲနဲ့တကယ်ကိုအပြတ်တတ်နိုင်ခဲ့တယ်လို့ပြောလို့ရပါတယ်ခုနပြောလို့တော့ဒီမတမာတဲ့မဲတွေလည်းကျွန်တော်ကြားခဲ့ရတော့ရှိပါတယ်ဒါပေမဲ့2015မှာကောအကြံခံရေးပါတီရဲ့အလားအလာနိုင်ကြီးအပြတ်သက်ရှိမှာတူတင်ကိုတင် NLD နဲ့ဖြစ်မလားဘယ်လောက်ထိခံမလို့ရနိုင်မလဲခင်ဗျာအခုအနေထားမှာလူလူရဲ့ထောက်ခံမှုပေါ့ဟု
တ်ကဲ့ခင်ဗျာအခြေအနေတော့ကို2010ရွေးကောက်ပွဲ2015ရွေးကောက်ပွဲဆိုတာလုံးဝပြောင်းမြန်ပါမယ်ဒါတကယ်လို့ဆိုတော့2010ရွေးကောက်ပွဲတုန်းကအကြံခံရေးပါတီကဒီရှင်ပြိုင်နဲ့တကယ်အတိုက်ခံပါတီမရှိတဲ့နဲ့ပြန်ခဲ့ဦးတယ်မကောက်ဘဲတုန်းကကျန်းခံရေးပါတီမှာတကယ်ဝင်ပြန်ခဲ့တဲ့ပုံကိုယ်ကြီးကိုလည်းအုတ်ချုပ်နေရဲဟာဟိုကာလာလည်းဖြစ်တယ်ဒါကိုယ်တိုင်လည်းကျွန်တော်တို့ဒီတိုင်းပြည်ကိုအုတ်ချုပ်နေတယ်ဟာဟိုဘယ်လိုခေါ်မလဲဟိုအာဏာသက်နဲ့လည်းအုတ်ချုပ်နေတယ်အဲ့ဒီအချိန်မှာလည်းပါတီထောင်ပြီးတော့ဝင်ပြန်နေဆိုတော့ဘာလို့လဲဆိုတော့တကယ်ကိုထိတ်ထိတ်ပြန်နေပါတီကြီးရလည်းမရှိတဲ့ခါကျတော့လည်းအခုကူပဲဒီကူပဲဟိုရွေးကောက်ပွဲနဲ့တော့မတူပါဘူးဒါအကြောင်းလည်းတစ်ခုကိုဟိုဆက်ပြန် change နေတဲ့ဘောတက်တဲ့ကျေကျေရွေးကောက်ပွဲတစ်ခုပါရွေးကောက်ပွဲလုံးအောင်ပြောဖို့ခက်ပါတယ်ဆိုအခုတကယ်ရွေးကောက်ပွဲစကြာကို2015မှာလာပြီခင်ဗျအဲ့တော့လာပြီဆိုတော့အခု2015ရွေးကောက်ပွဲကျွန်တော်ထောက်ပွက်ပူတဲ့ရွေးကောက်ပွဲနဲ့လည်းမတူသလို2010ရွေးကောက်ပွဲနဲ့လည်းတော့ခြားနာပါတယ်ဆိုတော့ကျွန်တော်တို့အားလုံးကိုလည်းကြောက်တယ်နဲ့ဟိုဟိုအတိုက်ခံကပါမယ်လို့တွေးတော့တွေးတော့တွေးထားတာပေါ့နော်ဘယ်လိုဆိုတော့ကျွန်တော်တို့ဒါအကြောင်းလဲဟိုလိုချင်နေတဲ့လူတွေလည်းရှိတယ်အဲ့တစ်ခါမှဒီ9နှစ်တာကျမှဟိုဒီအာဏာရပါတီတဲ့ကခိုင်ပါတီရနေပြီးတော့စီမံအုပ်ချုပ်နေတာပတ်သက်ပြီးတော့ဟိုဝေဖန်ဟောက်ကြရတယ်မတည်မဲ့ကြရတယ်ဟိုရုပ်ောက်ပဲကြီးတယ်ပုံပုံနေတာဒါတော့တစ်ဖက်ကဒီကျွန်တော်တို့လက်ရှိအာဏာပါတီရဲ့နေနဲ့ဆက်ပြီးတော့ဒီနေရာတွေထိန်းသားနိုင်လားဆိုတဲ့ကတော့စဉ်းကျင်တော့ရှိပါဟုတ
်ကဲ့
ဒါပေမဲ့လည်းတစ်ဖက်မှာကလည်းဟိုကဲဟိုဟိုလူကြီးရဲ့ဟိုဘလိုပုံလဲရွေးချယ်မှုကလည်းနည်းနည်းအရင်ကပါပုံပြီးတဲ့ဟိုမက်ကျူရဖြစ်လာတဲ့သဘောလေးရှိပါတယ်တော့ဟိုဆွဲရနည်းနည်းခက်ခဲတာမျိုးလည်းရှိပါလားဟုတ
်ကျွန်တော်နောက်တစ်ခုမေးချင်တာခုနကကုတီကပြောသွားတဲ့အချိန်မှာ1990လုံးနဲ့အခြေအနေနဲ့မတူနိုင်ဘူးဆိုတော့1990ပြောမယ်ဆိုလို့ရှိရင်88တုန်းကမဆလာပါတီအသွင်ပြောင်းတဆညပါတီနဲ့ NLD ရှင်ပြန်ရပါတယ်အခုလည်းပြောမယ်ဆိုရင်တော့စစ်တပ်ကအသွင်ပြောင်းလာတဲ့စစ်တပ်လူထုတွေပါဝင်တဲ့ကြက်ခိုင်ပါတီလို့ဖြစ်နေတဲ့အခါကျတော့ NLD နဲ့ရှင်ပြန်မယ်ဆိုရွတ်ကောက်ပွဲပုံစံနှစ်ခုကဘာပဲအချက်ကသွားဘာအဓိကဘာမတူတာလဲခင်ဗျအ
ဓိကတော့1990ရွတ်ကောက်ပွဲကတော့ကျွန်တော်တော်လိုင်းရေးအတွင်းဆောင်ပါတယ်အဲဒီတော့ကတော့ဘယ်လိုပဲပြန်ပြန်ကျွန်တော်တို့အတိုက်ခံနိုင်ပါတယ်ဒါလို့လည်းဆိုတော့ဒီပြည်သူလူထုကလိုအလားနဲ့အဲ့ဒီအချိန်မှာမိမိပါတီကိုမျိုးဟလာခိုင်ခိုင်မာမာနဲ့ဒီလိုဟိုဘောတော့ပါတီခုနဲ့လည်းဖြစ်ရှင်းတယ်မျိုးအဲ့ပါတီခုရဲ့ပုံပေးမယ်ဆိုတော့အဲတလိခါလိုအဲတော့ရှိတယ်ခင်ဗျအဲတော့တော့တော်လိုင်းရဲ့အချိန်ဆောင်ပါတယ်ဆိုရှယ်လေးဒီပါတီသမိကနေပါတီလုံးစနစ်ကိုတောင်းတဲ့အတွက်တော့လူတွေက change school ကိုတောင်းပါတယ်အဲ့ရကွာပါတယ်အဲ့တော့ကျတော့တပ်ပညာတကယ်တမ်းကျတော့ဟိုနာမည်ဆိုးနဲ့ပြန်ရတာတကယ်တမ်းကျတော့ဟိုတကယ်တော့အဲတော့အရေးမလာနိုင်ပါဘူးဆိုတော့ဒီမှာကျတော့ကျွန်တော်တို့ဟိုပုံစံမတူဘူးကွာမတူဘူးဆိုတာတကယ်ရှိပါပြရတယ်ဟိုကျွန်တော်တို့ခစ်တာလေးနည်းနည်းလေးတို့ဒီ၅နှစ်ကိုကျွန်တော်တို့ဒီအပြည့်ပြည့်တောင်းလဲအင်ဆူဂျူးဆုပ်တယ်ဟိုသူတို့ခုနကဒီလိုမျိုးကြောင်းပေးတယ်လို့ပြောတယ်တန်တဲ့ဒီသူတို့ပါတီကိုဟိုဒီပြပါတီပုံစံမျိုးအဲ့ကြောင်းကိုစိုးစားတာပေါ့နော်အမျိုးမျိုးပေါ့ တော့ဦးသိန်းကိုလည်းကလည်းဟာဟိုသူကိုယ်တိုင်ကရင်တော့ဒီသိပ်ပင်ခဲ့တဲ့ကာလမှာဥဆောင်ခဲ့တဲ့လူတယောက်ဖြစ်ပေမဲ့လည်းဒီဖွင့်ပေးတဲ့ကာလကိုလည်းသူလည်းဥဆောင်နေဆိုတော့ဟာဟိုပြည့်ပြည့်တောင်းလိုက်သမားပုံစံမျိုးသူကလည်းရှေ့ထွက်လာတယ်တက်ကလည်းသူ့ကိုအားပေးတယ်တက်ဆိုတော့လည်းတကယ်တမ်းကျတော့မဲချန်သာရှင်နေကြမှာလည်းပါတာပေါ့နော
်
ဆိုတော့ဟိုခြေကဥပ္ပေရကလည်းသူက85ရာခိုင်နှုန်းကိုကျွန်တော်တို့ရွေးကောက်ရတာဖြစ်တဲ့ကြောင့်မလို့ဒီခါကျတော့ကျွန်တော်တို့ကလည်း technique ရဲ့သဘောလေးလည်းပါလာတဲ့ခါကျတော့ဒီရွေးကောက်ပွဲကလည်းဆန်းလေလာ
ဟုတ်ကဲ့အဲ့တော့ဆိုလိုရကကြက်ခန့်ရေးပါတီကဘာပြောပြောဟိုလုံးကတဆန်းချပါတီနဲ့ရှင်းမယ်ဆိုလို့ရှင်လူတွေကထောက်ခံမှုတစ်စိတ်တစ်ပိုင်းတော့တို့မှာအခိုင်အမာရှိထားတဲ့သဘောလား
ကျွန်တော်တို့ကလည်းအဲ့မှာဆိုတော့ကျွန်တော်ပြောရတဲ့အချိန်မှာတစ်ခုပါပါလဲဆိုတော့ကျွန်တော်တို့ technical ဘိုင်းပါလဲဆိုတော့ကတကူတည်းကကျွန်တော်တို့လွတ်တော်မှာစက်မတော်က25ရာခိုင်နှုန်းယူသွားတယ်ဆိုတော့လူတွေကများသောအားဖြင့်နားလည်ထားကြတာ25ရာခိုင်နှုန်းတက်ကပြီးတော့ဝင်ပြီးတော့ဟလာဟိုချယ်လေကျန်လို့ဒါမှမဟုတ်နိုင်မှာပါကျန်လို့နားတော့ပြန်နားလည်ကျွန်တော်ကတော့တို့နဲ့ဆန့်ကျင်ဘက်တွေးတယ်တို့ကတော့ဘာလို့အဲ့လိုတွေးလဲဆိုတော့ကြက်ဆိုင်ပါတီရတကယ်တမ်းကြတော့အများမှုနေတဲ့ပါတီကအဲ့တော့ခစ်ကြောင်းမယ်ဆိုတော့မှထောက်လိုက်တဲ့ပါတီပေါ့ဗျာပြောရမယ်ဆိုလို့ချင်းဆိုတော့ဟိုပါတီအသက်သားအများမှုတဲ့ပြင်တကယ်တမ်းသူ့ကိုထောက်ခံတဲ့အင်အားတကယ်စစ်စစ်မှန်ဘလော့ကြီးရဘယ်သူမှမသိဘူးအဲ့တော့ချွတ်တော်ထဲမှာသူကတကယ်တမ်းအမာခံအင်အားလိုပဲကျွန်တော်အမြင်ကဒီ25ကကြက်ဆိုင်ကြီးကိုကြားကြံပြောတဲ့ငွေတွေကနေပြီးတော့ကြောင်းမဲ့လူတွေကအကျိုးထည့်ထားတဲ့လူတွေဟောပေါ့နော် technically support လုပ်ဖို့ချွတ်တော်ထဲမှာ support လုပ်ဖို့ဆက်ထည့်ထားတဲ့လူတွေကကျွန်တော်ကဒီ25ရာခိုင်နှုန်းကျွန်တော်အတွက်တယ်ဒါကြောင့်လည်းအခုလည်းစဉ်းစားကြည့်တယ်လေကျွန်တော်မြင်တဲ့အတိုင်းပဲစမတော်ကတစ်ချက်ဆိုတော့25ရာခိုင်နှုန်းထိုင်ပြီးလို့လည်းမကောင်းဘူးလိုအပ်တဲ့အခါမှာတက်နိုင်တဲ့အခါတွေဝင်ကြတာကျွန်တော်မြင်တဲ့အတိုင်းပဲဆိုတော့ဒီ25ရာခိုင်နှုန်းကအပါခံထားပြီးတော့ပါနောက်25ရာခိုင်နှုန်းကိုတိုးစားပြီးကစားရတဲ့အခါမှာကျွန်တော်တို့ကဟိုလိုမျိုးတကယ်ဟိုခါဟို 100% ကစားရတယ်ကျွန်တော်တို့ဒီဟိုဘက်ဒီဘက်ကစားရတယ်ရုပ်ောက်ဖို့ကျွန်တော်တို့တွေးလို့မရဘူးအခုတို့နိုင်အောင်လုပ်ဖို့ကအစိတ်ပဲနိုင်အောင်လုပ်ရင်ကျွန်တော်တို့ထွက်တော်ထဲမှာ50သွားလို့ရတယ်ဆိုတော့ဒီစနစ်တိုင်းနေပါလာတယ်ဒီကျွန်တော်တို့ဒီဟိုခြေထောက်ဥပဒေကိုနိုင်ကွာကျွန်တော်တို့ဒီရိုးတော်ဝဲခေတ်ကမှအများကြီးကာသွားတယ်ခြေထောက်ဥပဒေရဲ့ဟိုကစားတာပေါ့ကကျွန်တော်လည်းနည်းနည်းဒီကိစ္စဟိုတကယ်တမ်းကျတော့ခြေထောက်နဲ့တွားပြီးနေတဲ့နားလေကြပါတယ်တကယ်တမ်းကျတော့ဟိုတိုင်းရင်းသားဒီကမှပြိုင်တဲ့အခါမှာဟလာဟိုတကယ်တမ်းကျတော့အတိုက်ခံလေးနဲ့တိုင်းရင်းသားတွေနဲ့ပြန်ရတဲ့ခံလို့ရှိရဲဟလာအခုတိုင်းရင်းသားဒီကမှချင်းလို့နေရာတွေမှာတန်ဆိုင်အားကောင်းလာရှိရဲဆိုတော့အဲ့လိုနေရာမျိုးကြီးကျတော့နည်းနည်း technical ပါလာတယ်ဗျဆိုတော့ဒါတော့ဆက်ပြီးဒီကိစ္စ
ဟုတ်ကဲ့
အများပြောလိုက်လို့မရဘူး
ဗျဟုတ်ကဲ့ကိုတီဟာလေလိုက်ပုံပါခဏနေပြပါအောင်ခင်ဗျာရှားကျုံစမစ်စရာရှိပါတယ်ကိုဖုံးဝင်းကြားပါလားခင်ဗျာကိုဖုံးဝင်းကျွန်တော်ဖိတ်ခေါ်ပါတယ်
မေဟုတ်ကဲ့
ဟုတ်ကဲ့ကိုဖုံးဝင်းကိုဖုံးဝင်းကြားပါလားဟယ်လိုကိုဖုံးဝင်းကြားပါလ
ား
ဟယ်လိုကိုဖုံးဝင်းကြားပါလားခင်ဗျာဟယ်လိုဟယ်လိုကိုဖုံးဝင်းကြားပါလားကိုဖုံးဝင်းလည်းကျွန်တော်ကောင်းကောင်းမကြားအောင်Hello.
Okay.
刚刚落地啊，还在飞机里面，不 OK 了。郭鹏文，刚来个，就罗刚刚没接吧？就罗多少钱都赔口钱嘛嘞，看下，多少钱都交不着账，交不着账，顺利落下吧嘞，看下，都这兜里明面银嘞，明面落下吧嘞。
OK 吧。今年高层那边在比，阿爸你都蛮亏不着，挺干落吧嘞。阿他妈阿爸那边，健康目标把第一列到吧，健康目标把第嘛，主要五千多五千多的。ဒီမိုကရေစီပြည်ပြောင်းလဲရေးကိုတောရှင်လေဥစုကတခုနောက်ဥစုတခုကအစိုးရဖွဲ့ဝင်ဝင်ကြီးများစစ်ကောင်ဆောင်များကိုယ်နေအရေးကြီးကြီးများပါဝင်တဲ့လက်တခုကလူများကောင်စားရေးဥစုကတခုဆိုပြီးဥစုတခုကိုယ်နေပါတယ်ဒီကိတဲ့ငါးနှစ်တာကာလမှာအစိုးရဖွဲ့ဝင်ဝင်ကြီးတွေစစ်ကောင်ဆောင်တွေစစ်ပွဲဖက်ခရိုနီအရေးရှင်တွေအာတော်တော်လေးကိုကောင်စားခဲ့ကြပါတယ်လူရင်းကိုပြောရရင်တော့ယူဝါဒမတူတဲ့အတွက်ကြောင့်ရဲစမပြေပါတီအတွင်းမှာဥစုတခုကိုယ်နေအရှင်ဖြစ်ပါတယ်ဒီအပိုင်းနဲ့တွေ့ချင်တာကတော့ကျန်းကပ်ပွဲပြည့်ပါတီရဲ့ပြင်ဆင်မှုပါ။ကျန်းကပ်ပွဲပြည့်ပါတီရဲ့အမခန့်နေမြဟာကြရပြင်းနေပေးဖြစ်ပါတယ်။ဒါကြောင့်မို့လူကြီးတွေဟာကြရပြင်းနေကိုအလူရဲ့တွေ့ချင်အယူခံရှင်နေကြတာပါ။ကျန်းကပ်ပွဲပြည့်ပါတီရဲ့ဒုတိယအဆင့်အမခန့်နေမြတွေကမန္တလေးတိုင်းမကွေးတိုင်းနဲ့တနင်္သာရီဒေသတို့ဖြစ်ပါတယ်။ဒီဒေသတွေကရန်နှုံးအပင်တင်ရနိုင်စရာရှိပါတယ်။ဒီခုအခါကျန်းကပ်ပွဲပြည့်ပါတီကရွေးကောက်ပွဲဆံမော်ဝါရတချို့ကိုရှာမဲ့ပြီးဦးအောင်မင်းဦးစိုးသိန်းတို့ကြရပြင်းဒီမှာဝင်ယူခင်မကိစ္စကိုကန့်သက်ခဲ့ပါတယ်။သမ္မတလူမေသူဟာရွေးကောက်ပွဲတစ်ခုနဲ့တရားမေသူဖြစ်မယ်ဆိုတဲ့ပါတူတဲ့မူဝါဒကိုလည်းဆမ်းခဲ့ပါတယ်။ဒီနောက်ပိုင်းမှာနိုင်ငံရေးအနေအထားဟာအကြီးအကျယ်ပြောင်းလဲသွားတာကိုတွေ့ရပါတယ်။တရားအပိုင်းအနေနဲ့တက္ကမူပြည်ပါတီရဲ့အောင်နိုင်ရေးအလားအလာကိုကျွန်တော်နည်းနည်းပြောပြချင်ပါတယ်။သူရဦးရွှေမင်းနဲ့ဝါဒတူကိုစလီရဲ့တွေ့ဟာယခုလက်တော်အထက်မှာအကြောင်းများလေးစိတ်ခန့်ရှိပါတယ်။ဒီအယောက်များလေးစိတ်ခံကိုဖော်ပြခဲ့တဲ့အမခန်နေမြေဒီမှာစနစ်တကျကိုနေရာချထားပိုင်နိုင်ခဲ့ရင်တော့ဤသာတဲ့အရေးအတွက်ကိုဒီမိုကရေစီဖက်တော်သားကရရှိတော့မှာဖြစ်ပါတယ် တဖက်ကအုပ်စုအတွက်တန်းတော်အရာရှိအယောက်50လောက်ကနေအစ်စ်ဝင်ရောက်လာတယ်ဆိုပေမဲ့အရွေးခံရမယ့်နေရာမကောက်ရင်တော့သိချောက်မှုမရှိနိုင်ပါဘူးရင်းကုန်းချုပ်နေနဲ့ပြောချင်တာကဒီမိုကရေစီလမ်းကြောင်းပေါ်ကိုအနောက်ဆက်မရှိတော့နိုင်ဖို့အတွက်ဥတည်ကြားချင်ပါတယ
်ဟုတ်ကဲ့
ဒါကြောင့် NLD ရောတိုင်းရင်းသားပါတီတွေရောဥရှိမရဲ့ဒီမိုကရေစီလိုလားသူအစုတွေရောလက်တွေ့ဆောင်ရွက်တော့ကြဖို့ NLD အနေဖြင့်ဥဆောင်စီစဉ်တင်မှကြောင့်သုံးသက်တင်ပြလာရပါတယ်
ဟုတ်ကဲ့ကုကျော်ပူဆောင်ကျေးဇူးပါခင်ဗျာကုတန်းထွန်းဘာတစ်ချက်တည်းသက်တည်းကျွန်တော်ဖိတ်ခေါ်ချင်ပါတယ်အုံဖြန်ဒုက္ခသည်စကားကုတန်းထွန်းတူတူတုတ်လေးနဲ့လူရင်းလေးပြောပြပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တန်းထွန်းပါဟိုဟာပြောချင်တာကတော့ဒီကြီးခိုင်ချိုးဆိုတာပထမအဆုံးစတင်ပေါ်ပေါက်လာပုံက1993ခုနှစ်တုန်းကသူတို့ကဒီဒီလူမှုကလူမှုအသင်းဆိုပြီးတော့ကြီးခိုင်ချိုးကလူမှုကအသင်းဆိုပြီးတော့ကတိထောက်လာတယ်။ဒီဆောင်လာတယ်ကြီးရဲ့နောက်မှာကနိုင်ငံရေးပါတီမတီထောင်ပါဘူးလို့ပြောပြီးတော့20ကျမှရွေးကောက်ပွဲကိုသူကနိုင်ငံရေးပါတီအဖြစ်အတွင်ပြောင်းလိုက်တယ်။အဲ့ဒီ93လုံးကဆိုလို့ရှိရင်ဒီမှာသူတို့တော်တော်များများကကျောင်းသားလုပ်သမားလယ်သမားလယ်သမားစစ်သားအကုန်လုံးကိုဝင်ဖို့အတွက်သူတို့ကတွန်းတွန်းတိုက်တိုက်နဲ့လုပ်ခဲ့တယ်။လုပ်ခဲ့တဲ့အခါကျတော့20ရွေးကောက်ပွဲကျခါရောပါတီတီထောင်လိုက်တဲ့အခါမှာပါတီဆိုတာကအဲ့ဒီဝန်ထမ်းတွေနဲ့ပတ်သက်တဲ့ဟာတွေကလည်းပါတီနိုင်ငံရေးကင်းရှင်းရမယ်ဆိုတော့ဒီကျန့်ဖို့ပါတီဆိုပြီးတော့တည်ထောင်လိုက်တဲ့အခါမှာအဲ့ဒီဝန်ထမ်းတွေ၊ကျောင်းသားတွေ၊စစ်သားတွေအကုန်လုံးကိုဖယ်ထုတ်လိုက်တဲ့ခါကျတော့သူတို့မှလူကမရှိတော့ဘူးလူကမရှိတော့တဲ့အခါမှာပဲတခါဆက်ပြီးတော့သူတို့စီအိုရေးလုပ်တဲ့အခါတွေမှာဒါလည်းဆိုတော့အဲလိုဆင်းရဲတဲ့နေရာမှာ
ဟုတ်ကဲ့ကုတန်းထုံးကကုတန်းထုံးတူတူလေးပြောပြပါအဲ
့အဲ့ဟိုသူတို့သမင်းတနက်လျှော့စားပါဖျောင်းနိုင်မင်းလိုက်ဖြောင်းနိုင်ထွန်းမှာနေတဲ့ပိုင်းရိုက်ခံကျင်ပါတယ်လို့ပြောတဲ့ COA တွေဟာအင်မတန်ပြောင်မြောက်ပါတယ်အဲ့တော့ဇိန်ခံသွေးစုပ်မြတ်ထုတ်တဲ့လူရဲ့နောက်မှာအယိုးချင်းလေးဆိုပြီးဓာမတကယ်လွတ်လိုက်အဟုတ်လွတ်လိုက်အစ်စ်လွတ်လိုက်ဆိုတဲ့ကဘာကျော် COA တွေနဲ့လုပ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီခံချိုးတွေနဲ့ဒီ2015ယူပောက်ပွဲမှာအောင်နိုင်မှုအနေထားရ COA မှုရဲ့ဉာဏ်ဖြစ်မှုကြောင့်အောင်နိုင်မှုများနိုင်မှုလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကုသထုံကျေးဇူးပါခင်ဗျာကျွန်တော်ကုဖုံးဝင်းမင်္ဂလာမြတ်မကုဖုံးဝင်းလီလိုက်ပေါ်ပြန်ရောက်နေပါပြီကုဖုံးဝင်းကြားပါလားခင်ဗျာဟယ်လို
ဟေးကွာဘုတ
်ကုဖုံးဝင်းကဖုန်းတယ်ဖုန်းလိုင်းကကျွန်တော်ပြဿနာတက်နေပုံရပါတယ်တိတ်လိုင်းမကောင်းပါဘူးတခြားလိုင်းတွေပူးနေပါတယ်အဲကုတီဟာကြားပါလားခင်ဗျာကုတီဟာကိုပဲကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ဟုတ်ကဲ့ကုတီဟာခုနကကိုကျော်ပြောသွားတဲ့အထဲမှာကြန့်ခံရေးပါတီတွေကအကြောင်းကိစ္စပါပါတယ်သူကတော့အုပ်စုနှစ်စုကွဲရဆိုတဲ့အမြင်ပေါ့ဒီကိစ္စကတော်တော်လေးလဲလက်တလုံးမြန်မာနိုင်ငံကြီးမှာတော်တော်လေးကြီးရိုက်နေပါတယ်ဦးရွှေမန်ဦးဆောင်တဲ့အုပ်စုနဲ့အစိုးရဦးသိန်းစင်ဦးဆောင်တဲ့အုပ်စုဆိုတော့ဒီကိစ္စကဘယ်လောက်ထိခိုင်ခိုင်လုံလုံရှိလဲကုတီဟာဘယ်လိုများနားလည်ထားပါလဲ
ကျွန်တော်ပြောပြမယ်ကျွန်တော်တို့ကတော့ဒီအကြောင်းခဲ့တာလေဟိုသူစားအကြောင်းလေးကျွန်တော်မမြင်ဘူးမဖြစ်လို့လည်းဆိုတော့အခုတည်းကဒါဘောနောစနရီယိုတစ်ခုနဲ့ကျွန်တော်ဇာတ်ရင်းတစ်ခုနဲ့ဒီခြေရောက်ရင်ဘာလို့ဆိုတော့ကျွန်တော်ဒီခြေကောင်းဝေးပြစာရေးရတယ်ဒီခြေကောင်းဝေးရကြောင်းအောင်ကြောင်းလဲမယ်အကြောင်းလဲတဲ့ဆာမှာဘယ်ကုန်တယ်နီးကြောင်းလဲမယ်ဘယ်သူကပြင်ဆက်တော်ကိုတာဝန်ယူဘယ်သူကသူ့အောင်တာဝန်ယူရဲ့ prestige ကတော
့ Hello ကုတီဟာ
ဟုတ်ကဲ့တော့ Hello
ဟုတ်ကဲ့ကြားပြန်ကြားပြီဟုတ်ကဲ့ပြန်ကြားပါပြီ
ဟုတ်ကဲ့ဆိုတော့ကျွန်တော်ကအားလုံးကပြင်ဆင်ထားတဲ့အတိုင်းကျွန်တော်တို့ဒီဘာငါးလက်ကဖြစ်နေတာပေါ့နော်ဆိုတော့ဟိုကျွန်တော်ဒီကဒီမှာပြောချင်တာလဲဆိုတော့ဒီလိုဖြစ်နေတဲ့အချိန်မှာပဲအခုကျွန်တော်ဆက်လိုက်တာအပြည့်အစုံဖြစ်နေတယ်ဆိုတော့ဒီတော့ဒီတော့ဒီပါဟိုဒီကောပထမတော့ဒီကဟန်ဆောင်ရံဖြစ်တာလားပေါ့နော်ဆန်ဆောင်ရံဖြစ်တာလားတကယ်ရံဖြစ်တာလားပေါ့ဆိုတော့ဟိုကျွန်တော်အနေနဲ့ပြွင့်နေပြောရင်ပထမတော့တော့အားပြိုင်မှုတစ်ခုတကယ်ရှိအောင်လုပ်ထားတာအမှန်တည်းကဒါပေမဲ့အားလုံးကတော့ဟိုတခီးတဲ့တောင်းနေကြတာပါအစိုးရရောကျွန်တော်ကြားခံရပါဒီရောသူတက်ခွေရပါပဲဒါပေမဲ့လည်းသူတော့အဝင်ယူထားတဲ့တစ်ခါတော့ဖြစ်တော်မှာတာဝန်ယူရတယ်တစ်ခါတော့မတော်ဝင်ယူရတယ်ဖြစ်တော်မလို့တစ်ခါတစ်ခါမှာအားပြန်ရတဲ့သဘောရှိရတဲ့တော်မလို့အားပြန်ရတဲ့တဘာသဘောတော်ဟာရ conflict ကြီးတွေရှိတယ်ပေါ့ဒါပေမဲ့ဒီနေ့ကျွန်တော်တို့တကယ်တွေ့ရတာကတော့ဆောက်ကျွန်တော်တို့အဆန်တောင်းရန်ဖြစ်တကယ်လို့ပေါ့ဒါပေမဲ့ဒီဘက်မှာကျွန်တော်တို့ပြန်တွေ့လာတဲ့ဟာကတော့တကယ်အားပြန်မှုတွေလားဘာကြောင့်လဲဆိုတော့ကျွန်တော်အမြင်လေးတွေ့ကြတယ်ဒါကဘာဖြစ်လို့လဲဆိုတော့တက်မတော်မှာကျွန်တော်တို့အဖြစ်ဆက်ဆက်ဆောင်နေပြီးတော့ကျွန်တော်တို့ train ရတယ်ဒီကျွန်တော်တို့ဒီလူတိုင်းကဘာလို့မချိမဖြစ်ဘူးဆိုတာမရှိအောင်လူတိုင်းလုံနိုင်ရမယ်ဆိုရယ် train ထားတဲ့ကိစ္စပေါ့နော်ဒီကိစ္စကဒါကျွန်တော်တို့ကိုရှိကိုပြန်ပတ်တဲ့သဘောပါဟိုဘုဒ္ဓချင်းရဲ့လက်ဆက်တော်ကဘုဒ္ဓချင်းကိုချုပ်လိုက်တော့ဟာဘုဒ္ဓကြီးရှင်သားကောကျွန်တော်တို့ဒီဥသိန်းရှင်ရောဒီတိုင်းလောက်ဖွဲ့ပြီးရင်ပြည်သက်ပြောလို့ပေါ်လာရှိပါတယ်ဒါဘုဒ္ဓကြီးချင်းရောမရှိပေမဲ့လည်းငင်းငင်းလုပ်ငန်းပြင်မဲ့တက်သွားနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒါဘုဒ္ဓကြီးချင်းရောမဟုတ်တက်မတော့တက်မတော့လူတိုင်းကို train ထားတယ်လူတိုင်းကဒီကောင်ကိုထမ်းဆောင်နိုင်တယ်ဆိုတဲ့ဟာမျိုးအမြင်ပြောထားတယ်ဆိုတော့အခုကဘယ်လိုဖြစ်လဲဆိုတော့နိုင်ငံရေးအရဥပဒေပြန်ရလောက်ကြတယ်ပေါ့လေအားလုံးကဒီဆောင်မစ်ပြီးဝန်ဆောင်လို့လောက်ကြတဲ့ခါကျတော့ဥပဒေကိုနောက်တန်းတစ်ခုထပ်သွင်းခြင်းနဲ့
အင်အားစုကရှိလာတယ်ဥတိန်စင်ကိုနောက်ထပ်ဟိုလားဟိုကာမရာဖတ်လို့ဆင်တဲ့အင်အားစုကရှိလာတာကြတော့ဘယ်လိုအတန်ပြစ်လာလဲဆိုတော့ဥတိန်စင်ဖတ်လို့ပါဖြစ်နေဥတိန်စင်မရှိရင်မဖြစ်ဘူးဆိုတဲ့ဒေသလူတို့ဘက်မှာပြစ်လာတယ်ဆိုတော့ပဿနာသူတို့တစ်စလုံးချင်းလာတာပဲခါနဲ့ဆက်ကြမ်းမှဖြစ်နေသူတို့ကနောက်မှတန်းစီနေတဲ့လူတွေအားလားဥစ္စာမအပါဝဲဟိုကျွန်တော်တို့ဟိုသုံးပါးသွားတော့ဥအောင်တော်လို့အဆောက်ပေါ့နော်ဥအောင်တော်ဆိုလို့ရှိရင်ဘယ်လောက်ကြီးကင်မရာနဲ့ကြီးတဲ့ရာဇူးတော်လုံနိုင်ပါလေလို့ခတ်ပြောတယ်ဆိုတာဒါသူတို့ရင်ထဲမှာဘယ်လောက်ခံစားရလဲဆိုတော့ကျွန်တော်တို့တွေ့ရတယ်ဆိုတော့ပြောပြနေတာပါလေဆိုတော့ကင်မရာကောင်းကောင်းလေးမှာသူကဒီစာဒီမှာတာဝန်ယူထားတယ်နောက်ကဝိဇ္ဇာကောင်းကောင်းလေးမှာကင်မရာတာဝန်ကိုလည်းချက်ပြီးဆန်းဆောင်နိုင်တယ်လို့ယုံကြည်ထားတဲ့အချိန်မှာဥသိန်းစိန်မှာမဟုတ်ရင်တန်တဲ့စွာကမလုပ်နိုင်ဘူးဆိုတော့ဟာတန်တဲ့သူလက်ထဲရောက်သွားတော့ပြတ်လိမ့်မယ်လို့ဆိုတဲ့အလေးပဲမျိုးကံပိန်းကြီးလုလာတဲ့အခါသူတို့ထဲမှာကံပိန်းထုတ်တဲ့အခါကျတော့သူတက်သူပြန်ချနိုင်လို့ဖြစ်တယ်သဒ္ဒနာ။နောက်လူငါတို့လည်းလုံနေတယ်ငါတို့ကဟောပါမှုလို့လည်းဆိုရင်ကိစ္စမျိုးဟာဟလာဥအောင်တောင်းလို့လူမျိုးဥရှင်တန်းလို့နောက်ဆက်နေပြီးတော့ဟလာတာဝန်ဆက်ပြီးတော့ယူရှင်တဲ့လူမျိုးတွေကိုတိုက်ရိုက်တော့ဖြစ်တယ်။ဆိုတော့အဲ့ဒီကြားမှာသူတို့ကြားမှာဒါဒီသဒ္ဒနာကစီဝိုင်းကုန်ဖြစ်တယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နောက်ထပ်မေးချင်ရှိပါတယ်လောဆယ်ကိုဖုံးဝင်းကိုကျွန်တော်ဒီလိုင်းပေါ်ပြန်တင်ကြပါလေကိုဖုံးဝင်းကြားပါလားခင်ဗျာ။
ကြားပါတယ်ခ
င်ဗျာ။ဟုတ်ကဲ့ဘုံဝင်လိုက်ခဏခဏကြာနေလို့ကိုဘုံဝင်ခုနကကျွန်တော်ဆွေးနွေးနေကြတော့ဒီကြံ့ခိုင်ရင်းနဲ့ပတ်သက်လို့အဲအကြောင်းကိစ္စပါသူတို့တဲမှာအုပ်စုကိုယ်တွေဆိုရအတန်ဒီကျွန်တော်ကြားနေရပါတယ်ဒါဘယ်လောက်ထိခိုင်ခိုင်မာမာရှိမလဲကိုဘုံဝင်ရဲ့ယူဆတော့ဘယ်လိုရှိပါလဲ
ဟိုအမြဲတမ်းပဲလေဒီစစ်တပ်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေဟိုကဒီကြံ့ခိုင်ရေးရတဲ့စစ်တပ်နဲ့ပတ်သက်တာပေါ့လေဆိုသူတို့ကအမြဲတမ်းဒီတက်ထဲမှာတော့သူအုပ်စုနဲ့သူအဖွဲ့တွေကွဲနေတာရှိတယ်ဒါပေမဲ့ဒီအဖွဲ့ကွဲတယ်ဆိုတာလေသူရဲ့ဟိုတူးချင်းရဲ့သဘောထားကိုအနေနဲ့သာကွဲတာတကယ်တမ်းကျတော့သူများနဲ့ပြန်ရမယ်ဆိုလို့ရှိရင်ဒီအကွဲပြည့်ရတယ်ပြန်စီသွားတာပဲဖြစ်ပါတယ်ဆိုတော့သူတို့ကအခုလောလောဆယ်ကွဲနေတာလူတွေပြောနေကြတာလှုပ်တော်မှရှိတဲ့ဥရွှေမန်းအဖွဲ့အစိုးရဘက်မှရှိတဲ့ဥသိမ့်စိန်အဖွဲ့တပ်ဖက်မှရှိတဲ့ဥမေအောင်လိုင်းအဖွဲ့ပေါ့ဒီဆိုတော့သူတို့ကဒါအကြမ်းခံရေးနဲ့ပတ်သက်တဲ့အုပ်စုကြီး၃စုပေါ့ဒီ၃စုကကွဲနေတယ်လို့အများမှမြင်ရပေမဲ့ဒီလူမျိုးပွဲကွဲတဲ့ဟိုပုံစံတွေကိုလုတ်ပြနေပဲမလဲတကယ်တမ်းကျတော့ဒီရွေးကောက်ပွဲရဲ့နောက်လာမယ့်ရွေးကောက်ပွဲရဲ့နောက်လာမယ့်အစိုးရဖွဲ့တဲ့ကိစ္စမှာတော့သူတို့သဘောထားကွဲစရာအကြောင်းမရှိပါဘူးသူတို့တည်းကလူတယောက်ယောက်ပဲရအောင်ပဲသူတို့ပေါင်းပြီးတော့ပဲတင်သွားမယ့်သဘောရှိပါတယ်ဒါကြောင့်မို့ဒီအကွဲပြဲရတယ်သူတို့ရဲ့ဟိုပုပ်ကလေးကပေါ့လေဟိုဖြစ်ချင်တာတွေဟိုများပြီးတော့တယောက်နဲ့တယောက်မတည့်တာတော့ပဲရှိတယ်နိုင်ငံရေးရသဘောထားကွဲတာမဟုတ်ဘူးနိုင်ငံရေးအတွေ့အခေါ်ရကွဲတာမဟုတ်ဘူး။နောက်အစိုးရဖွဲ့ဖို့ကိစ္စမှလည်းသူတို့သဘောကွဲမှာမဟုတ်ခင်ဗျပဲ။ဒီဖွဲ့၃ဖွဲ့စလုံးကညှိနှိုင်းပြီးတော့လုပ်သွားမယ်သဘောရှိပါတယ
်။ဒါပေမဲ့ကျွန်တော်တို့သိထားသလောက်ဥရှိမန်းလွတ်တော်တဲ့ကဥရှိမန်းဥဆောင်တဲ့အုပ်စုကလက်ရှိအတိုက်ခံခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့အတော်လေးနီးစပ်မှုရှိတယ်ဆိုတဲ့ကျွန်တော်တို့သတင်းတွေကြားရပါတယ်။တစ်ဖက်မှာဥသိန်းစိန်တို့နဲ့အားပြိုင်တယ်ဒီပေါ်မှာရောဒီပေါ်မှာရောသူတို့အနေနဲ့ဟိုရည်တည်မှုရကောနည်းနည်းပြဿနာရှိနိုင်လား။
အခုနပြောတဲ့ဒီ၃အုပ်စုထဲမှာပေါ့ဒီအားအနည်းဆုံးအုပ်စုကတော့ဒီလွတ်တော်တရားဥရှိမန်းခေါင်းဆောင်နဲ့ဒီဒီခံရိုးဘက်ကအုပ်စုဖြစ်ပါတယ်သူတို့ကပြန်ပြီးတော့ရွေးကောက်ပွဲဝင်ရမယ်ရွေးကောက်ပွဲမှာနိုင်ဖို့လိုတယ်ဒီနိုင်တဲ့ခါမှာဒေါအောင်ဆန်းစုကြည်ကိုဆက်စန့်ကျင်လို့မဖြစ်ဘူး NLD ကိုစန့်ကျင်လို့မဖြစ်ဘူးဆိုတော့သူတို့ကဒေါအောင်ဆန်းစုကြည်နဲ့သဘောထားတစ်ခုတည်းပါပဲ NLD နဲ့သဘောထားတစ်ခုတည်းပါပဲဆိုတဲ့ပုံစံကိုသူတို့ကလုတ်ကိုလုတ်ပြမှာဖြစ်ပါတယ်ဒါလုတ်ပြတယ်ဆိုတာသူတို့စိတ်ထဲကပါလို့လောက်တာတဲ့စာလို့ရှိရင်အကြီးကြီးလို့တော့သူတို့ရဲ့ဒါထွက်ပေါက်တစ်ခုဖြစ်လို့ဒါလောက်တဲ့ပုံစံအနေနဲ့လောက်ရတာပေါ့လေဒါနိုင်ငံရေးပါနတ်တယ်လို့ပြောလို့ရှိရင်လည်းရတာပေါ့လေဆိုတော့သူတို့ကဒါမဲ့တကယ်တမ်းကျတော့ဒီချိန်မှာအဲ့လိုလောက်ပြနေပေမဲ့လေဒါမဲ့ဒီရွေးကောက်ပွဲကာလဒါမှမဟုတ်လို့ရှိရင်ရွေးကောက်ပွဲပြီးလို့ရှိရင်အစိုးရဖွဲ့စည်းရေးကာလမှာတော့ဒီအခုလက်ရှိအစိုးရတွေကလူတွေကလွတ်တော်တွေကစံခံရေးတွေကဒီတပ်ဖက်ကလူတွေကပြန်ပေါင်းပြီးတော့ပဲသူတို့အစိုးရဖွဲ့ဖို့ကြိုးစားมาဖြစ်ပါတယ်အခုလည်းကြည့်လိုက်လို့ရှိရင်ဒါငကိုတော့ကဘယ်တော့ပဲသူတို့ကြံ့ခိုင်ရေးဘက်ကပေါ့လေအတန်ဒီလွင့်ထားတယ်ဟဲ့လားတပ်ဖက်ကလာရင်သူတို့လက်ခံတော့လက်ခံမယ်သို့တော်လည်းပဲဒါသူတို့ချပီးတဲ့နေရာကိုပဲသွားမယ်ဗာညာဒါမျိုးအမှန်ဆုံးရပြီမဲ့လေတကယ်တမ်းလက်တွေ့လုပ်တဲ့ခါကျတော့ဟိုသမရအတွက်တောင်မှနေရာချန်ထားပေးပါလေလို့ဒီလိုဟိုတက်ဖက်ကလာတဲ့လူတွေကိုလည်းသူတို့အကုန်လုံးနေရာပြီးရတာပဲလေ။ဘာဖြစ်လို့လဲဆိုတော့
Hello ဟုတ်ကဲ့။ကိုဖုန်းဝင်လိုင်းကျသွားပါတယ်။ကိုတီဟာကပဲကျွန်တော်ဆက်မေးချင်ပါတယ်။ကိုတီဟာခုနကပြောသွားတဲ့အထဲမှာအဲသူတို့ချင်းကအားပြိုင်မှုပေါ့။နောက်တစ်ချက်တစ်ဆက်ထဲအရင်တုန်းကကြံ့ခိုင်ရေးပါတီကိုတကယ်တမ်းပြောရင်ဦးစီးခဲ့တဲ့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ကိုတီဟာဘလို့မြင်ပါလဲ။ဆက်ပြီးတော့ဩဇာညောင်းနေလုံးမလားဆက်ပြီးတော့ပတ်သက်နေလုံးမလားဘလို့ရှိလဲထင်ပါလဲ။
โอเคฉันว่าไอ้พวกกูพูดเองดีกว่าฉันว่าไอ้ที่เป็นเนี่ยท้าทายกันมาเลยก็รู้เลยฉันว่าฉันว่าดีนี่เนี่ยทุกชาติมือมาอาเดียงก็อาเดียงเนี่ยมาเตะก็มาเตะเนี่ยบ่เนาะแต่ว่าเชื่อมือปูบางตัวไหนเนี่ยเชื่อมือฮัลโหลในไงแล้วเราต้องคุยกับพี่ยังเราเนี่ยซีดูตัวไหนเนี่ยสิว่าโค้ชก็ตัวเดียวเลยบอกว่าวิธีการช่วยเหลือเราก็มีเดียวฮัลโหลรู้อดานยาวเนี่ยรู้เปล่าไอ้เรื่องนี้รู้บ้างหรือบ้างหรืออย่างไรไอ้ตัวอดานที่จะมาจีบมาบุญยาชื่อเนี่ยตัวอะไรตัวที่ปาร์ตี้อะไรที่เวทของเบเก้เนี่ยฮัลโหลที่อารมณ์ดีคุณจะโดนดีพอตัวโปรเซสคู่ลงมาที่อัพรูฟลงแค่รู้ฮัลโหลตัวเท่ากันดีตัวลุกทางเดินลุกขาที่จะตัวมันอารมณ์ว่าตัวรู้ดีกระซ้าบุญเนี่ยมาหลังยันเจ็ดดาวรู้ตัวทุกดาวรู้เดียวตัวมันได้ละชิ้นก้อนชิ้นเนี่ยทำไมรู้อะไรเนาะรู้อะไรเนนี่ก็ไม่มีภาษีถ้าภาษาของเราคือคือชื่อนี้ลงมาไปเพราะว่าวิชาโยคีเนี่ยเช็คกับมาเลยคือเราต้องดูในไหนไงว่าอะไรลองทำดูสิให้เราดูคู่ดีได้ด้วยของเราแต่ที่จริงแล้วคือยังไรเดียวแล้วนั่นก็คืออุจจาระอายุไปลองทำดูสิว่าที่เราคือว่าตัวเราผู้ว่าเราสอนเรื่องมุ่งชีแต่ไม่คุณได้ที่จริงแค่ไหนมาไปเพราะการอารมณ์ว่าบางทีเราคอมพลีทว่าพอเราใช้ชีวิตในมาบ้านไหนเลยคือเราใช้เงินตัวกูเนี่ยตัวกูไปแต่เงี้ยเนี่ยดูกูไปนั่งยังยิ้มแต่จะตอนเราไม่คุ้นตาเนี่ยแข็งใจก็นั่งยังจะดูว่าดูดูกูไปคว้าไปคือจะบอกเลยเนี่ยเราต้องมาดูอย่างก็ดาวเรียนที่เราดูดาวตั้งแต่เราสกันเนี่ยเดี๋ยวมาคือมีมีแต่ละมีมีเรื่องเนี่ยมีมีมาจ้าเสียมีมีสกันมาจ้าเสียคือเรามีมีอาณาเรามีมีเรื่องเราเชื่อไม่คือเรื่องแต่เล็กแต่เล็กคือมาชี้นี่เลยแต่จะไม่รู้ดูไอ้ดูอ่ะคือนั่งก็คือแต่จะก้าวละสุดท้ายที่เราสุดสุดแต่ constituency มาละแต่ไม่ต้องอะไรมาจังไก่ยาของลูตั้งแต่กูเองกูชอบเรียนทวีโอไอ้เรื่องอะไรวะเว้นเรียนมุทิลูกหลานเลยสุดละแต่เราต้องชี้นี่ก่อนเนาะที่ฉันเราย่าท่าเลยเราไม่ช่วยอะไรด้วยเราต้องเว้นไว้เนี่ยจะบอกอีกเนี่ยนะที่ฉันเราเอาออกมาชอบไปเอาไปชี้นี่ลูกหลานเนี่ยลูกนิจมุชีเอ๋มองดูเจนเด็กเอ๋ที่ลูกไม่ปรีบข้าอาจารย์กูกวยเปียดวันไหนทำไมอาจารย์มากวยเปียดวันไหนฉันเราลูกไม่ทิ้งเองท่านไหนเนี่ยสุดละเอาออกมาเอาออกจากเราเนี่ยเอาลงยูดีอะไร
โอเคกูดีอ่ะลีไลน์มาขนาดนี้ไปบ้างเนี่ยตัวเราเชื่อชูเชื่อไปจีมาเลยกูตัวเราเชื่อกูอุจจลินจ้าวอะไรกันเนี่ยอุจจลินตัวเราลิสันลุยยาวอะไรจันทร์เชื่อในการตัดดอกลิพินิลูกอ่ะอุจจลินอุจจลินลีไลน์มาจะมีชีบ่าวกูเนื้ออุลินชีบ่าวอะไรกันเนี่ยกูเนื้ออุลิน
โอเคชีบ่า
วโอเคกูเนื้ออุลินสันลุยยาวอะไร
ส่วนนี้เราอยากจะดูดูดูเยอะลูกชิ้นเราอยากที่นี่ดูที่เราวางไฟสูระอุดมสุขเงาโซ่จะได้เงินบ่จ้ะท้าบ่าวดูสิ่งใดจะอยู่ดีกันจ้ะท้าบ่าวฟ้ามาเด็กทุยทุยมาเข้าบ่แล้วจันทร์เทียนเราเยอะลูกชิ้นอู้ช่วยมาที่นี่สรุปได้ตัวจ้ะบิดูปารีเป็นกูเบียงตัวเลยบ่ตัวนี้ตอนนั้นอารมณ์เยอะเลยบ่โอ้เสด็จก็รอเสด็จคว้าอะไรบ่แล้วบิดูปารีก็เจ้าตัวอะไรบ่เออเราบิดูเบก้าอาณาบีไล่เดียบิดูเบก้ายาเรตุยาเราไม่ยาเราจะไปบ่จ้ะโอ้อุดมสิงห์จ้ารอดาเลลูบ่เนาะอุดมสิงห์จ้ารอเลลูลบีบดจะเข้มไปเกิดอะไรบ่จะบิวไปเกิดอะไรบ่เออตัวเสลูเชนเลลูมาดีกว่าเราเนี่ยยังเนี่ยปัจจัยกิจกรรมแบบที่เรียกว่าตัวเสลูเชนเนี่ยตัวเลสีกองสีมาบ่เออน้าบ้านใจเนาะตรงสันสุจีอาณาญาบัวจริงๆเราสีบาร์เลยถ้าหาตัวเจ้าบาร์เลยจ้ะ
กูเนื้อเลี้ยงกูจะน้องพี่มีจีมาเลยกูเนื้อเลี้ยงกูนั่นท้าวสังอาหาปุจมุจิตันชูเย่น้าสงสารติงสุราบ้าจังพี่คนไหนมาเลยขมิ้นจังขยิบ
โอ้ได้ใจยูดูชาติได้ใจยูกูได้น้าลูกยี่ก้านี่ละเว้ยโอ้จะน้องอู้มาลีดกูพี่พี่พี่สิพี่ด่าเราขัดดูดูเลยพี่องเลยพี่ว่าเราบ่เนาะน้องชายเลยก็ชิดจีลีดิงชีเดสุดเลยลูกเลี้ยวลูกไรเดบตุนยาดีคู่ขันเนี่ยบ้านยาสูงใหญ่ขาจะรับเปลี่ยนอะไรขาที่เลี้ยวก็ไปออร์แกไนซ์ลูกพี่ดอกตุนยาของนายได้ดีอย่างทูทูนี่ดูตัวไปเนาะทีนี้ยุ่ยก็ไปก็ไม่ใช่โอเคละอับเบาเองอาลูฮะสเปนชาบีดอกใจยูชาราเกล่าบ่เบ้ด่าบ่เบ้เบ้ยด่าจังทีนี้ทีลูกพี่ด่าบ่เบ้เบ้
โอเคจนกูตีห้ากูน้องส่งมีคนเลยมีจมาเลยกูตีห้าลีไลน์ว่าจ้าวอะไรขมิ้น
จ
้
าวอะไร
กูตีห้ากูคุณอะกูตีห้าเนี่ยจนกูตีห้าสุนิทลูบาเวดีจังไห้ปารีอันนี้เนี่ยจงเดียตรูมาเนียไขมาลีสีเลยน่าจะเชนเนี่ยมาเวแต่น่าดีด่าเรื่องมาเลยแต่น่าปารีอะไรไขมาสีเลยแต่พ่อมาจนว่าจังไห้เราไม่บอกแต่แค่อันนั้นดีปารีเอชินีว่าดีแล้วไหมนะท้องสังอามาตัวทางกูอยากกู้เงินดงอะไรมีอัพยัตต์นายนายบ้ามละจะให้ปารีเอชิลังอบลูชิลานี่มาเลย
โอเคจ้าฉันว่าเนื้อที่ใหญ่กว่าเอเนียนายนายมาเลยช่วงไหนน่าดีจ้าอาจารย์เราเนี่ยจะต้องน่าชิลังมาเลยเพราะที่เรื่องเนี่ยช่วงนี้อะไรมาเจอฉันว่าบาลายกิจการเนี่ยใกล้จะได้ชิลังได้ยากได้ยากคุยอยู่ตัวเลยอะเพราะฉะนั้นช่วง တို့ဒါတွေတချို့နေဒီသားတွေကနည်းနည်းဟိုပြင်းထန်တဲ့ဒီသားတွေရှိတယ်ဗျာ။ဒါကြီးနဲ့ပတ်သက်လို့အဲ့လိုနေရာမျိုးကြီးမှာကျွန်တော်တို့ဟိုနည်းနည်းပေါ့နော်ဒီစညာကြီးနဲ့ပတ်သက်လို့နည်းနည်းလေးထိမ့်ပါတဲ့ဒီသားတွေဘာတွေမှာဆက်ကျွန်တော်တို့ဒီထိုးလက်ချက်တွေပြည့်အောင်ရှိတယ်။တရားကြီးကျွန်တော်ဆက်မဆက်ထားလို့မရဘူး။ဟိုမိလာရင်ဘာတွေဖြစ်အောင်လဲမသိမိလာတော့ကဘယ်လိုပြဿနာတွေပေါ်ပြီးတော့ဘယ်လိုလူမားဘယ်လိုဟိုကျွန်တော်တို့လူကြံတဲ့မျိုးတွေဆက်လာပြီးတော့ဘယ်လိုဖြစ်အောင်လဲမသိဘူးနော်။အဲ့ဒါလည်းရှိမယ်။နောက်တစ်ခါတော့တိုင်းရင်းသားတွေကျတော့တိုင်းရင်းသားဒေသတွေမှာရှုပ်နေရတယ်မတိုင်းသားအားကောင်းတဲ့နေရာရှိတယ်။ဆိုတော့အဲ့တိုင်းရင်းသားအားကောင်းတဲ့နေရာတွေမှာဆိုလို့ရှိလို့တိုင်းရင်းသားရသွားနိုင်တယ်။ဒါပေမဲ့တချို့တိုင်းရင်းသားတွေကကျွန်တော်တို့ဆက်တော့အပြည့်အစုံရပြောမှဆိုလို့ရှိရင်တိုင်းရင်းသားတွေကလည်းတချို့တိုင်းရင်းသားကူတွေကလည်းအတိုက်ခံလည်းမဟုတ်ဘူး။ကျွန်တော်တို့ဒီဟိုဟိုအခုကကျွန်တော်တို့ချက်ခံရပါလိမ့်မယ်မဟုတ်ဘူး။သူတို့ရက်ဒီရက်ကတခါလေးကြတမျိုးဖြစ်တယ်လေ။ဆိုတော့ကျွန်တော်တို့လွတ်တော်ထဲမှာတော့ကျွန်တော်ထင်တယ်အဲ့ဒီရတော့အများဆုံးရောက်သွားမှာပဲ။ဒါပေမဲ့ကြံ့ခိုင်ရတဲ့အထိုက်အလျောက်တော့သူအဲဒီစင်းပြီးသားတဲ့နေရာတွေမှာကျွန်တော်တကယ်တော်တော်လေးအားပုံသုံးလိမ့်မယ်ထင်တယ်။ဆိုတော့သူတို့လည်းရမှာဖြစ်ပါဦး။ဟု
တ်ကဲ့။
ဆိုတော့ကျွန်တော်ကတော့โอเค90ခန်းလုံးကျော်တော့ energy ရလိုက်မယ်လို့ကျွန်တော်ပြောလဲပါတယ်
နောက်တစ်ချက်ကကျွန်တော်ကြားနေရတာပါအစိုးရဘိုင်းဘက်ကရင်ကြန့်ခိုင်ရေးခေါင်းဆောင်ဘိုင်းမှာအစိုးရဘိုင်းကတချို့ကတတိပုတ်ကလအနေနဲ့ရှင်းပြိုင်မယ်လို့ပြောပါတယ်ဒါရှင်းပြိုင်မယ်လို့ဆိုရဲသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာကြန့်ခိုင်ရေးပါတီအနေနဲ့မဟုတ်ပဲမလို့အဲ့တော့ဒီအခြေအနေကကြန့်ခိုင်ရေးပါတီတွေတဲ့အားနေသွားစီနိုင်လားဒါမှမဟုတ်အဲ့တတိပုတ်ကလကောနိုင်နိုင်မဲ့အလားလားတကယ်ရှိပါမလား
ကျွန်တော်ထင်တာပြောရရင်တော့အခုလက်ရှိအစိုးရဘက်ထဲမှာနာမည်ကြီးနေတဲ့ပုဂ္ဂိုလ်တွေကပါတီနဲ့အစည်းမကတ်တော့လို့အဲဒီကူရီတကာရပေါ့နော်ဟိုအဲ့လိုမျိုးဝင်ပြိုင်နေလို့စိတ်ကူးနေရလို့ပြောချင်တာလားမသိဘူ
းဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုမျိုးကကျွန်တော်တို့ဒီမှာဒီဘက်မှာအခုကအရင်ပြီးခဲ့တဲ့ဟိုတနစ်တော်လောက်တုန်းကဆိုရင်ကျွန်တော်တို့ဆက်တော်လဲတော်တော်လေးဆက်လုပ်ကြကြဖြစ်တယ်အားကောင်းတယ်အစိုးရကလည်းအဲလုပ်နေတာလေးတွေအားကြည့်ရတာဟိုတကယ်
ဟုတ်ကဲ့ကျွန်တော်စက္ကန့်30ပဲချိန်ရပါတော့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့လိုအခြေအနေမျိုးပါတော့ဟုတ်တယ်ကွာဒါပေမဲ့အခုကဒီနေ့ကနောက်ဆုံးမှအခုအခြေအနေကဘလို့ဖြစ်သွားဆိုတော့ရန်တစ်ခုကိုထိုးတင်ရမယ်ဆိုတော့အခြေအနေကိုပြန်ရောက်သွားတဲ့အတိုင်းပြရဆိုတော့ change အတွက်ကိုပါတီတစ်ခုကိုဆွဲတင်ရမယ်ဆိုတဲ့အနေအထားမှာသူ့ကောင်းတယောက်ကောင်းထွက်လာရင်တော့အဲ့ဒီပါတီအလံတွေရဲ့အောက်ပါတော့ကျွန်တော်ပြင်ဆင်တဲ့စိတ်နှုတ်တောက်ွယ်သွားလိမ့်မယ်ဟီးရိုးတွေကတော့ဒီချိန်မှာတော့ခင်မကောင်းလို့ပြောနေပါလေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်ချင်းဆစ်သွားလို့ပါပေါင်းဆွနစ်ပေးတဲ့ကိုတီဟာကိုဖုံးဝင်းနဲ့တတော်ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွင့်ပြီးပါ
တိုင်းလေလိုင်းအစီအစဉ်ကိုကိုတောင်းညဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့လာမယ့်2025အထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်စည်းရင်းကိုထုတ်ပြန်လိုက်တာမှ NLD ပါတီကပါဝင်ပြီးတော့ရှင်ပြိုင်မယ်လို့နာမည်ထွက်နေတဲ့ဒီထင်ရှားတဲ့တက်ကြွလှုပ်ရှားသူတို့ချို့စည်းမှာပါမလာခဲ့ပါဘူး88မျိုးဆက်ခေါင်းဆောင်ကိုကိုကြီးနဲ့88အဖွဲ့ဝင်တို့ချို့ဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညညိုသင်းရန်ကုန်တက္ကသိုလ်ပါမောက်ခါချုပ်ဒေါက်တာအောင်သူတို့အခုထုတ်ပြန်တဲ့စည်းနဲ့မှာမတွေ့ရပါဘူးရွေးချယ်မှုအပေါ်မှာဒီပါတီဝင်တို့ချို့နစ်နာတာတွေမကျေနပ်တာတွေရှိနိုင်ပါတယ်လို့ NLD ဗဟိုကော်မတီဝင်ဦးထွန်းထွန်းဟင်က VOA မြန်မာပိုင်းကိုပြောပါတယ်လျှောက်ထားသူတွေကိုမြို့နယ်တိုင်းဗဟိုအောင်နိုင်ရေးစားတဲ့အစင်းစင်းကနေပြီးတော့ဖြစ်ပြီးတော့ဗဟိုကော်မတီကနေဆုံးဖြတ်ပေးခဲ့တယ်လို့လည်းဦးထွန်းထွန်းအိမ်ကပြောပါရယ်။တခါဒီမြန်မာနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပဋိပက္ခတွေရဲ့ဆိုးကျိုးစိန်ခေါ်မှုတွေနဲ့ဒီအနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုကူညီနိုင်မှုအတွက်ကိုမြန်မာနိုင်ငံမှာရောက်နေတဲ့ဟောလိဝုဒ်ရုပ်ရှင်ပင်သမီးအန်ဂျယ်လီနာဂျိုလီပစ်ထာဒီကနေ့မှာတော့ဒေါန်ဆန်းစုကြည်နဲ့အတူလှိုင်းသားရဆက်မှုဇုံကိုသွားရောက်လည်လာပါရယ်။ဆက်ရုပ်အလုံးသမားတွေစုနေကြတဲ့ဒီအိမ်ကိုသွားခဲ့တဲ့အန်ဂျယ်လီနာဂျိုလီပစ်ထာမြန်မာနိုင်ငံကဆက်ယုံလှုပ်သားတွေရဲ့လောက်ခလာစာနဲ့လုံခန်းခွင့်တွင်အခြေအနေတွေကိုလည်းမေးမြန်းလေ့လာသွားသလိုဒီတိုင်းတရာကျူးကျော်ရက်ွက်တွေကနေအိမ်တွေကိုလည်းမထက်မတ်ဖဲဝင်ရောက်ပြီးတော့လေ့လာခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ VOA American အသံရဲ့သတင်းခွနေနေ့မနက်ဘက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီလိုင်းတိုမီတာ30.40-49ရို့မှာဖမ်းယူနာဆိုင်နိုင်ကြပါရဲ့ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်နဲ့ချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.